Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ2016ခုနှစ် January 4ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုစတင်နေပါပြီ။ 9 မီတာ 24 32နဲ့ 40 တို့ကနေတိုက်ရိုက်ဖမ်းယူနှဆက်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်။
မင်္ဂလာရှိတဲ့လွတ်လပ်ရေးနေ့အခါသမယဖြစ်ပါစေခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီကနေ့မှာထူးခြားတဲ့သတင်းတွေကတော့ Saudi Arabia ကအီရန်နဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်ပြီးဖြစ်ပါတယ်အီရန်နိုင်ငံမှာ IS စစ်သွေးကြွရရဲ့တိုက်ခတ်မှုကြောင့်လူ12ဦးသေဆုံးသွားပါတယ်ဒီကနေ့ကြားရတဲ့လွတ်လပ်ရေးအခမ်းအနားကိုမြန်မာနိုင်ငံတဝမ်းမှာစတင်ဆင်နွှဲနေကြပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုဥဆံမဝေနဲ့အထူးတင်ပြပေးသွားမှာပါခင်ဗျာ
အခုမှပိုင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီကနေ့ကြာရောက်တဲ့မြန်မာနိုင်ငံရဲ့68နှစ်မြောက်လွတ်လပ်ရေးနေ့ပေါ်မှာမြန်မာအရေးကျွမ်းကျင်သူတွေကဒီလိုသုံးသပ်ပါတယ်
။ကိုလိုနီခေတ်ကလည်းလူတစုပဲချမ်းသာတယ်။လွတ်လပ်ရေးရပြီးတော့လည်းလူတစုပဲချမ်းသာတယ်။ဥပမာမလေးရှားကိုကြည့်။မလေးရှားဟာ
မြန်မာသမိုင်းပညာရှင်ဦးအောင်ခင်ရဲ့သုံးသပ်ချက်ဖြစ်ပါတယ်နိုင်ငံတကာသတင်းတွေအပြီးမှာနားဆင်ကြရပါမယ်ရှင်တခါ2015ခုနှစ်တွင်မြန်မာနိုင်ငံမှာဖြစ်ခဲ့ပျက်ခဲ့သမျှထူးခြားဖြစ်စဉ်တွေကိုဆွေးနွေးသုံးသပ်မဲ့မြန်မာအရေးဆွေးနွေးခန်းကိုလည်းထုတ်လွှင့်ပေးသွားမှာပါဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေအပြင်နောက်ပိုင်းမှာကမ္ဘာတစ်လွှားကထူးခြားဆန်းပြတဲ့သတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးဦးမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ January 4ရက်နေ့တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့ဥစ္စာမိုးဝေတို့ကကြီးညာပေးပါမယ်ရှင
်အထင်ကရရှီယာဘာသာရေးခေါင်းဆောင် Sheikh Nimar El Nimar ကို Saudi Arabia အစိုးရကကွပ်မြစ်လိုက်တဲ့အပေါ်ဒေါသထွက်နေကြတဲ့အီရန်နိုင်ငံသားတွေကမြို့တော်တဟီရာမှာရှိတဲ့ Saudi တန်ယုံကိုဝန်ရောက်တိုက်ခတ်ပြီးတည့်ရမပြည့်ခင်မှာပဲ Saudi Arabia ကအီရန်နဲ့တန်တမာအဆက်အသွယ်ဖြတ်တောက်လိုက်ပြီးဖြစ်ပါတယ်တန်တမာဆက်ဆံရေးဖြတ်တောက်လိုက်တဲ့အကြောင်း Saudi နိုင်ငံသားရေးဝန်ကြီး Adel El Jubeh ကတနင်္ဂနွေနေ့နောက်ပိုင်းမှာကြီးညာလိုက်တာဖြစ်ပြီးအီရန်တန်တမာနေအနေနဲ့48နာရီအတွင်းဆော်ဒီနိုင်ငံကနေထွက်ခွာသွားကြဖို့ပြောကြားလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံရဲ့လုံခြုံရေးကိုထိပါစေမဲ့အီရန်နိုင်ငံရဲ့လှုပ်ဆောင်မှုတွေကိုဆူနီဘာသာဝင်အများစုနေထိုင်တဲ့ဆော်ဒီဘီယင်နိုင်ငံအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အာနာယဆော်ဒီမိသားစုဝင်တွေကိုဝေဖန်ပြောဆိုလေးရှိတဲ့အထင်ကရဘာသာရေးခေါင်းဆောင်ရှေ့ခ်နီမာအယ်နီမာကိုကွပ်မြစ်လိုက်တဲ့အကြောင်းကြေညာပြီးမကြခင်မှာပဲဒေတာရွင်းမှာစနေနေ့ကစလို့တန်တမာရေးဆိုင်ရာပဋိပက္ခတွေအလင်းအမြန်ဆိုးရွားလာနေကြတာဖြစ်ပါတယ်။နီမာဟာနိုင်ငံတော်အကြီးညိုပြည့်စုံမှုအပါအဝင်တခြားဆွဲဆိုချက်တွေနဲ့2014ခုနှစ်ကစီရင်ချက်ချမှတ်ခံခဲ့ရတာဖြစ်ပြီးဆော်ဒီအာရေဗျနိုင်ငံအရှေ့ဘက်မှာ2011ခုနှစ်အစောပိုင်းကဖြစ်သွားခဲ့တဲ့ဆန္ဒပြမှုတွေရဲ့အဓိကခေါင်းဆောင်လည်းဖြစ်ခဲ့ပါတယ်။ရှီးယားဘာသာရေးခေါင်းဆောင်နီမာနဲ့တခြား46ဦးကိုဆော်ဒီအာရေဗျနိုင်ငံကစနေနေ့မှာတည်ထောင်ပေးခဲ့တာကြောင့်နိုင်ငံကအတန်းဝိုင်းကအမျက်ဒေါသထွက်ခဲ့ကြပြီးတော်ဝင်မိသားစုအပေါ်တံပြန်အကျိုးသက်ရောက်မှုတွေဖြစ်ပေါ်နိုင်တယ်ဆိုတဲ့သတိပေးပြောဆိုမှုတွေလည်းထွက်ပေါ်ခဲ့ပါတယ်
။ IS Islamist တို့ကအဖွဲ့ကအသေးခံဘုံခွဲသမား9ယောက်ဟာဘက်ဂရက်မြို့တော်ရဲ့မြောက်ဘက်မှာရှိတဲ့အီရတ်စစ်ခြေစိုက်စခန်းတစ်ခုကိုတနင်္ဂနွေနေ့တိုက်ခိုက်ခဲ့ရမှာလူညုံရေးတပ်ဖွဲ့ဝင်အနည်းဆုံး12ယောက်သေဆုံးပြီးတော့20ဒဏ်ရာရရှိသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘုံခွဲသူနှစ်ယောက်ဟာဖောက်ခွဲပစ္စည်းတွေတပ်ဆင်ထားတဲ့သူတို့ရဲ့ကားကိုကန်စပီရှာအမည်ရှိတဲ့အရင်တုန်းကအမေရိကန်အခြေစိုက်စခန်းဟောင်းရဲ့အနောက်ဘက်ဂိတ်ကိုဖောက်ခွဲခဲ့ပါတယ်။အဲ့ဒီစစ်ခြေစိုက်စခန်းဟာဆူနီမွတ်စလင်တွေနေထိုင်ရာတီခရစ်မြို့ရဲ့အပြင်ဘက်မှာတည်ရှိတာပါ။တခြား3ယောက်ကတော့အီရန်ရဲတပ်ဖွဲ့ဝင်တွေကိုတင်နန်းပေးနေတဲ့ဌာနကိုဝင်ရောက်ပြီးတော့သူတို့ကိုသူတို့ဖောက်ခွဲလိုက်ကြတာဖြစ်တယ်လို့ဆလာဟူဒင်စစ်စင်ရေးတပ်မှရှိနေတဲ့စစ်တပ်ရဲ့တရင်မြစ်တွေကပြောပါတယ်။အီရန်နိုင်ငံရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းတခွင်ကိုထိန်းချုပ်ထားတဲ့ IS စစ်သွေးကြွအဖွဲ့ကအဲ့ဒီပောက်ခွဲမှုဟာသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းသူတို့ထောက်ခံသူတွေရဲ့အွန်လိုင်းစာမျက်နှာကနေကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။အမေရိကန်သမ္မတဘာရက်အိုဘားမားဟာအာလာရဲ့အပန်းဖြေခီထွက်နေရာကတင်းငွေနေနဲ့မှာဝါရှင်တန် DC မြို့ကိုပြန်လာပြီးတင်းနဲ့ရောင်းချမှုအပေါ်ထိန်းချုပ်မှုအသစ်တွေပြဋ္ဌာန်းမှုစီစဉ်နေပါတယ်။သမ္မတအိုဘားမားဇနီးမီရှယ်နဲ့သမီးနှစ်ယောက်တို့ဟာသမ္မတအိုဘားမားရဲ့မွေးရာဇာတိနယ်ဖြစ်တဲ့ဟဝိုင်ယီကျွန်းမှာသတင်းပတ်နှစ်ပတ်ခရစ်စမတ်အားလာရဲ့အပန်းဖြေခီးထွက်နေရာကစနေနေ့နောက်ပိုင်းမှာဝါရှင်တန် DC မြို့တော်ကိုပြန်လာခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားအနေနဲ့သူ့ရဲ့သမ္မတတက်တန်ရှင်းနှစ်တာရဲ့နောက်ဆုံးနှစ်ကိုတာဝန်ထမ်းဆောင်နေတာဖြစ်ပြီး2010 2019ခုနှစ်ဇန်နဝါရီလမှာသမရအင်ဗီရိုကနေထွက်ခွာပေးရတော့မှာဖြစ်ပါတယ်။သမရအိုဘားမားဟာဘဟုအစိုးရရှင်းနေချုပ်လိုရတာလင့်ချ်နဲ့တနင်္လာနေ့မှာတွေ့ဆုံပြီးတင်နာရောင်းချတဲ့နေရာမှာကိုရီးယားဇဝင်ကိုစစ်ဆေးပြီးမှရောင်းချခွင့်ရှိရမယ်ဆိုတဲ့သမရရဲ့အုပ်ချုပ်ရေးအမိန့်ထုတ်ပြန်ဖို့ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမှာလူ14ဦးကိုပြစ်ခတ်တပ်ဖြတ်လိုက်တဲ့ဖြစ်ရပ်အပါအဝင်အမေရိကန်ပြည်ထောင်စုအတွင်းလူတွေအစုလိုက်အပြုံလိုက်တင်နာနဲ့ပြခတ်တပ်ဖြတ်ခံရတဲ့အတွက်သမရကဒီလိုအုပ်ချုပ်ရေးအမိန့်ကိုထုတ်ပြန်ဖို့ဖြစ်လာခဲ့တာ
ပါ။အစ္စရေးနိုင်ငံသားနှစ်ယောက်ကိုလွန်ခဲ့တဲ့ဇူလိုင်လအတွင်းဂါဇာမြစ်အနောက်ဘက်ကျန်းဒေသအတွင်းပါလက်စတိုင်းမိသားစုတစုရဲ့မိသားစုဝင်၃ဦးသေဆုံးရတဲ့မိရှို့တိုက်ခိုက်မှုပြုလုပ်ခဲ့ရမှာပါဝင်ပတ်သက်ခဲ့တဲ့အတွက်လူသတ်မှုနဲ့အစ္စရေးအစိုးရကစွဲချက်တင်လိုက်ပါတယ်။တိုက်ခိုက်မှုအတွင်း၁၈လသားအရွယ်ယောက်ျားလေးဟာသူ့ရဲ့အိမ်ယာထဲမှာမိလောင်သေဆုံးခဲ့ရတာပါ။27နှစ်အရွယ်အမျိုးသားတယောက်ကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပြီးတော့အရွယ်မြောက်သေးသူတယောက်ကိုတော့ပြစ်မှုကျူးလွန်ရာမှာပါဝင်ကူညီခဲ့သူဖြစ်နေတရားဆွဲဆိုလိုက်တာဖြစ်ပါတယ်။စုစုပေါင်းအမျိုးသား၄ယောက်ကိုအာရလူမျိုးတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေပေါ်ဖျက်ဆီးမှုရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်တိုက်ခိုက်မှုလုပ်ရမှာပါဝင်ပတ်သက်မှုနဲ့ဆွဲချက်တင်လိုက်တဲ့အကြောင်းတရားရေးဝန်ကြီးဌာနကပြောပါတယ်။တန်တရားရှိသားသူတွေအနေနဲ့ဂျေရုဆလင်မှာရှိတဲ့ Domitian Abbey ကိုမိတင်ရှုံးမှုပါလက်စတိုင်းအကြီးအကဲတယောက်ကိုတိုက်ခိုက်မှုပါဝင်မှုခင်းပေါင်းတော်တော်များများမှာပါဝင်ပတ်သက်နေတဲ့အထောက်အထားတွေကိုရဲတပ်ဖွဲ့ကဖော်ထုတ်တွေ့ရှိထားတယ်လို့ Jerusalem Post သတင်းစာရဲ့သတင်းတပုတ်မှာရေးသားထားပါတယ်။ Israel အစိုးရအနေနဲ့ဂါဇာမြစ်အနောက်ဘက်ခြမ်းမီးရှို့တိုက်ခိုက်မှုကျူးလွန်သူတွေကိုဥပဒေကြောင်းအရအရေးယူပေးဖို့အတွက်ဖိအားပေးခံရပါတယ
်။UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒီကနေ့ဇန်နဝါရီလ၄ရက်နေ့ဟာမြန်မာနိုင်ငံဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တဲ့68နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်အစဉ်လာအဖြစ်ဇန်နဝါရီလ၄ရက်နေ့မနက်၄နာရီမိနစ်20မှာလွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်နဲ့အလံတင်ပွဲအခမ်းအနားကျင်းပလေရှိတာနဲ့အညီဒီကနေ့မနက်၄နာရီမိနစ်20အချိန်လောက်ကနေပြည်တော်မှာရှိတဲ့မြို့တော်ခမ်းမရှိနဲ့ရန်ကုန်မြို့ရှိရကုန်ဖျားအနီးမှာရှိတဲ့ပြည်သူရင်ပြင်တို့မှာအလံတင်ပွဲအခမ်းအနားတွေကိုမကြသေးခင်ကပဲကျင်းပပြည်စည်းသွားခဲ့ပြီဖြစ်ပါတယ်။နေပြည်တော်မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ဟာလွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်နဲ့ဗိုလ်ရှုသဖြင့်ဆင်းရဲကျင်းပမှာဖြစ်ပြီးမကြခင်မှာတိုင်းပြည်အာဏာကိုလွှဲပြောင်းရယူတော့မယ့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒေါက်ဆန်းစုကြည်ဦးဆောင်ပြီးလွတ်လပ်ရေးနေ့အခမ်းအနားကိုရန်ကုန်မြို့အနောက်ရွှေကုန်တိုင်းလမ်းမှာရှိတဲ့အဖွဲ့ချုပ်ရုံးချုပ်မှာကျင်းပသွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အခါသမယမှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံအဝဲကလည်းလွတ်လပ်ရေးနေ့ဆူတောင်းတဝန်လာတွေနှစ်ဆန်းကလေးကတဖြည်းဖြည်းပြေးပို့နေကြတာဖြစ်ပါတယ်။လွတ်လပ်ရေးနေ့အားလိုက်ရဲ့အခါသမယဖြစ်တာနဲ့အညီဒီကနေ့မှာနိုင်ငံတော်ပျော်ပွဲရှင်ပွဲတွေတိမုတ်ကခုံပွဲတွေအားကစားပြိုင်ပွဲတွေဆင်နွှဲကြမှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကတချို့နေရာတွေမှာမနေ့ဇန်နဝါရီလ3ရက်နေ့ကစပြီးတော့ပျော်ပွဲရှင်ပွဲတွေမိရှုမိပန်းတွေပြည့်လွတ်တာတွေကိုပြုလုပ်နေကြပြီဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာမဲ့ဝါရီဘလော့ဂါတဦးကိုဝိုင်းဝင်းခုတ်ထစ်တက်ပြက်ခဲ့မှုနဲ့ကျောင်းသားနှစ်ယောက်ကိုတီးတန်းတခြား6ယောက်ကိုထောင်ဒဏ်နဲ့ချမှတ်ခဲ့တဲ့အပေါ်ဒီဘလော့ဂါရဲ့ဆွေမျိုးသားချင်းတွေနဲ့နိုင်ငံအတွင်းမှာရှိတဲ့ဘလော့ဂါအတိုင်းဝိုင်းတို့ကလက်မခံကြပဲပယ်ချကြပါတယ်။ရာဂျစ်ဟိုက်ဒါကို2013ခုနှစ်ဖေဖော်ဝါရီလအတွင်းဒက္ကာမြို့ကသူ့ရဲ့အိမ်ရှိမှာအစ္စလာမ်စစ်သွေးကြွအဖွဲ့တစ်ဖွဲ့ကတောခုတ်ဓာတ်နဲ့တိုက်ခိုက်ပြီးတော့တက်ပြက်ခဲ့တာပါ။အမှုဖြစ်ပွားပြီးတော့3နှစ်နီးပါးကြာကြာသာဝရင်းတွေက Faisal bin Naim နဲ့ရာဇဝနူအဇတ်ရနာတို့ကိုလူသတ်မှုနဲ့အခုလိုစီရင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။တခြားပြစ်မှုကျူးလွန်ရာမှာပါဝင်သူတယောက်ကိုထောင်ဒဏ်တစ်သက်တစ်ကျွန်းချခဲ့ပြီးတော့ကြံပါဝင်ပတ်သက်သူတွေကိုတော့ထောင်ဒဏ်3နှစ်နဲ့10နှစ်ကြာပြစ်ဒဏ်နဲ့စီရင်ခဲ့ပါတယ်။မွတ်စလင်ဘာသာရေးကောင်းဆောင်ဂျက်စီမူဒင်းရမနီနဲ့ဆိုသူကတပ်ဖြတ်ခဲ့ကြသူတွေကိုမြှောက်ပင့်ပေးခဲ့တယ်လို့တရားရုံးကပြောပါတယ်။သူကတော့ထောင်ဒဏ်5နှစ်အပြစ်ပေးလိုက်ပါတယ်။ရမနီဟာအစ္စလမ်ဘာသာရေးသဘောထားတင်းမာသူအဖွဲ့တစ်ဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပြီးတော့အဲ့ဒီအဖွဲ့ဟာလော့ဂီရေးရာကိစ္စတွေကိုတင်ပြတဲ့ဘလော့ဂါ9ယောက်ကိုတပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ရဲတပ်ဖွဲ့ကသတ်မှတ်ထားပါတယ်။ပြစ်မှုနဲ့ဆွဲဆိုခံထားရသူ6ယောက်ထဲက9ယောက်ဟာပြစ်မှုကျူးလွန်ရာမှာပါဝင်ခဲ့ပါတယ်လို့ဝန်ခံထားပေမဲ့တယောက်ကိုပဲတည်ထောင်ချမှတ်ခဲ့တဲ့အတွက်မကျေနပ်တဲ့အကြောင်း ဘလော့ဂါရဲ့ဖခင်ဖြစ်သူကပြောဆိုလိုက်ပြီးအထက်တရားရုံးမှာအယူခံဝင်မယ်လို့လည်းပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဇားအီရှရီဖ်မြို့မှာရှိတဲ့အိန္ဒိယကောင်စီဝင်ရုံးကိုအမည်မသိသဏ္ဍာန်သမားတွေကတင်းနှင်းကနေနေကဝန်ရောက်တိုက်ခိုက်တာမှာအနီးဝန်းကျင်မှာသဏ္ဍာန်တွေအမြောက်တန်တွေဆူညံသွားတယ်လို့ဒေသခံအုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်ကောင်စီဝင်ရုံးတီရှိရာလမ်းတစ်ဖက်ချမ်းမှာရှိတဲ့အဆောက်အဦးကနေသဏ္ဍာန်သမားတွေကဒုံးကျည်တွေနဲ့စတင်ပစ်ခတ်တာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်သွားခဲ့တယ်လို့အုပ်ချုပ်ရေးမှူးမူနီဒ်အာမက်ဖာဟတ်ကပြောပါတယ်တိုက်ထိခိုက်ဒဏ်ရာရမှုနဲ့ပျက်စီးဆုံးရှုံးမှုဆိုင်ရာအသေးစိတ်အချက်အလက်တွေတော့ချက်ချင်းထွက်မလာသေးပါဘူးတက်ခိုက်သူတွေကိုရှင်းလင်းနိုင်ဖို့အထူးတပ်ဖွဲ့ဝင်တွေကပြင်ဆင်မှုတွေလှုပ်ဆောင်နေပြီလို့လည်းရဲတပ်ဖွဲ့ပြောခွင့်ရရှီလ်ဂျန်ဒူရာနီကပြောပါတယ်တိုက်ခိုက်မှုကိုဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူချက်ချင်းထွက်မလာသေးပါဘူးဒီတိုက်ခိုက်မှုဟာပါကစ္စတန်နယ်စပ်မှာရှိတဲ့အိန္ဒိယလက်တအခြေစိုက်စခန်းကိုအစ္စလာမစ်စစ်သွေးကြွတွေကစနေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးစစ်သား9ဦးသေဆုံးပြီး20လောက်ထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပြီးနောက်တနေ့မှာဖြစ်သွားခဲ့တာပါ
ရေကြီးပြီးတော့ရေလီဒလဟောတောင်ပိုင်းကိုစီးစင်းနေတဲ့အချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကရေလွှမ်းမိုးမှုဒဏ်ခံဆိုးဆိုးရွားရွားခံနေရတဲ့မစ်ဇူရီပြည်နယ်ကိုအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။စနေနေ့မှာအခုလိုဆောင်ရွက်လိုက်တာကြောင့်လူပေါင်းအနည်းဆုံး200,000လောက်သေဆုံးပြီးတော့ထောင်ပေါင်းများစွာဘေးလွတ်ရာကိုကယ်တင်ခဲ့ရတဲ့ကြီးမားတဲ့စိုက်ပျိုးမြေတွေရေနစ်မြူမှုဒဏ်ကိုခံရတဲ့ပြည်နယ်ကိုပြည်ထောင်စုအစိုးရအကူအညီပေးအပ်ဖို့အတွက်ခွင့်ပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
2016ခုနှစ်ဇန်နဝါရီလ4ရက်တနင်္လာနေ့မနေ့ဒီလွတ်လပ်ရေးနေ့မှာနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့ဦးစံမိုးဝီတို့ကြီးညာပေးသွားတာပါအခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး68နှစ်မြောက်မြန်မာလွတ်လပ်ရေးနေ့ပေါ်ပြည်ပရနိုင်ငံရေးသမားတွေစီကတုံ့တက်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာ68နှစ်မြောက်မြန်မာလွတ်လပ်ရေးနေ့ဖြစ်ပါတယ်မြန်မာနိုင်ငံဟာ British ကိုလိုနီလက်အောက်ကလွတ်လပ်ရေးရခဲ့တာနှစ်ပေါင်း80နာကတ်လာပြီဖြစ်ပေမဲ့နှစ်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့အတွက်လွတ်လပ်ရေးရလို့ပြည်ပြည်ပြင်းပြင်းခံစားနေထိုင်ခဲ့ရတဲ့နိုင်ငံတနိုင်ငံတော့မဟုတ်ဘူးလို့မြန်မာအရေးကြံကြင်သူတွေကသုံးသပ်ကြတာပါဘာကြောင့်ဒီလိုသုံးသပ်ရသလဲဆိုတာဆက်သွယ်မြင်မြန်ထားတဲ့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာ British ကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာပါအဲ့ဒီအချိန်ကထုတ်ပြန်ခဲ့တဲ့လွတ်လပ်ရေးကြေညာစာရဲမှာတိုင်းရင်းသားအလုံးသွေးစည်းညွညွစွာနဲ့ဒန်းတူအခွင့်အရေးတူညီတဲ့သမ္မတနိုင်ငံတော်ကိုထူထောင်လိုက်သည်ဆိုတဲ့အချက်ပါဝင်ပါတယ်။ဒါပေမဲ့နှစ်ပေါင်း68နှစ်အတွင်းမြန်မာပြည်သူတွေအနေနဲ့ပြည်ပြင်းနဲ့လွတ်လပ်မှုအရသာကိုမခံစားကြရဘူးလို့လန်ဒန်အခြေဆိုင်မြမသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ
်။ကျွန်တော်တို့လွတ်လပ်ရေးရတာကအနည်း60ကျော်လာပြီ။ဒါပေမဲ့ဘာမပြရတော့ဘာမှမတူအများစုကဆင်းရဲပြီးတော့လူတစုပဲချမ်းသာနေတယ်ကိုလိုနီခေတ်ကလည်းလူတစုပဲချမ်းသာတယ်လွတ်လပ်ရေးရပြီးတော့လည်းလူတစုပဲချမ်းသာတယ်ဟိုဘာမပြမှာတော့ခေါင်းဆောင်ပိုင်းမှာတခုခုတော့ဖြစ်နေပြီပေါ့လေမဟုတ်တန်းတရားစီဘာလို့လဲဆိုတော့အခုတည်းကတိုင်းသူပြည်သားအများစုကဆင်းရဲမွဲတေပြီးနလမတူနိုင်ဘူးနိုင်ငံသားမှာအကုန်လုံးသွားနေပြီးအလွတ်လုံနေကြရတယ်အဲ့တော့သူတို့ကတော့နေပြည်တော်မှာမြို့ကြီးဆောက်ပြီးတော့ရတဲ့တန်ရာဇာတနဲ့အင်္ဂလိပ်ဒီဟိုဘရင်ကနန်းတော်ကြီးစောက်ပြီးရန်ကုန်ရုံမှာနေတယ်လို့သူတို့ကလည်းတွားပြီးတော့နေပြီးရောဆိုပြီးဟိုကကြီးကြီးခန်းခန်းနားစောက်ပြီးတော့နေတယ်။တော့ကိုလိုနီခေတ်နဲ့ဘာမှမတူပါဘူး။ဒါတော့လွတ်လပ်ရေးရတာလည်းပဲစစ်တပ်ကကိုလိုနီဖြစ်သွားတာပေါ့ကွာဗမာပြည်ကဒါပါပဲ
။ဒါကြောင့်ဒေသရင်းအိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ချင်းရင်မြန်မာနိုင်ငံဟာတိုးတက်မှုနောက်ကျကျန်နေတာတွေ့ရတယ်လို့လည်းသူကဆိုပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးရအပြီး၈နှစ်အကြာမှလွတ်လပ်ရေးရခဲ့တဲ့မလေးရှားနိုင်ငံဟာအခုချိန်မှာမြန်မာနိုင်ငံအတွက်အဆအဆတာနေတာတွေ့ရပြီးမြန်မာတွေမလေးရှားမှာနေကြတဲ့အလုပ်တွေကိုသာလုပ်နေရတယ်လို့လည်းသူကပြောပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကာလကအရှိတောင်အာရှမှာအတိုးတက်ဆုံးနိုင်ငံတွေထဲမြန်မာနိုင်ငံဟာထိပ်ဆုံးမှာရှိခဲ့တာပါ။ဒါကြောင့်လက်ရှိစီးပွားရေးပညာရေးစတဲ့ကဏ္ဍပေါင်းစုံမှာနေကြနေတဲ့အခြေအနေတွေကိုပြန်ပြီးပြုပြင်ပြောင်းလဲဖို့လိုအပ်နေပြီးတိုက်ကြီးရဲ့အာနာကိုထိမ့်ချုပ်ထားတဲ့တက်မတော်ရဲ့အခန်းကဏ္ဍကိုလည်းပြောင်းလဲဖို့လိုတယ်လို့အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းက VOA ကိုပြောပါတယ
်ပြည်ရင်ပြောင်းလဲမလုပ်ဘူးဆိုရင်ဒီလိုပဲနေမှာပဲအဲ့တော့ကျွန်တော်တို့မြင်ချင်တာကပြည်ရင်ပြောင်းလဲရေးတွေမြင်ချင်တယ်တော့ဒီပြည်ရင်ပြောင်းလဲရေးတွေအကုန်လုံးထဲမှာလည်းပဲတက်မတော်ပြည်ရင်ပြောင်းလဲရေးလည်းပါမှာပဲเนาะကျွန်တော်တို့အားလုံးဆိုတော့ဒီအချိန်မှာသ ဆရာတော်အောင်ဆန်းစုကြည်ပြောတဲ့အတိုင်းပဲယင်ကြားစီရေးကိုသွားတယ်ပြုပြင်ပြောင်းလဲရေးတွေလုပ်ရမယ်တော့တိုင်းပြည်ကခင်မိတိုးတက်တဲ့နိုင်ငံဖြစ်အောင်အားလုံးကဝိုင်းလုပ်ရမယ်အဲ့ဒါကိုပဲကျွန်တော်ပြောချင်ပါ
68ချိန်မြောက်လွတ်လပ်ရေးနေ့အထိမ့်မဲ့အခမ်းအနားကိုနေပြည်တော်မြို့တော်ခမ်းမမှာကျင်းပမှာဖြစ်ပြီးသမရဦးသိန်းစိန်တက်ရောက်မှာဖြစ်ပါတယ်အလားတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်ဌာနချုပ်မှာကျင်းပမဲ့အခမ်းအနားကိုတော့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်มาဖြစ်ပြီးအဲ့ဒီနောက်အပြစ်ခက်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်
။မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါ။အခုဒေါခင်ဆိုးဝင်းစီစဉ်တင်ဆက်ပေးထားတဲ့မြန်မာအရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။2015ခုနှစ်တွင်ဖြစ်ပျက်ခဲ့သမျှမြန်မာအရေးတွေကိုတုံ့သက်ဆွေးနွေးထားတာဖြစ်ပါတယ်ရှင
်။ဒီညာပါရှင်။ပါလို့2015ခုအတွင်းမှာဖြစ်ပျက်ခဲ့တဲ့မြန်မာနိုင်ငံအတွင်းမှာဖြစ်ပျက်ခဲ့တဲ့ထူးခြားဖြစ်စဉ်လေးတွေပတ်သက်ပြီးတော့ပြန်လည်သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ဒီနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေကတော့ဆရာဒေါက်တာခင်မောင်ညိုရဲ့ဆိုင်းဆရာဦးစီသူအောင်မြင့်နဲ့နိုင်ငံရေးကက်ခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်ကဲဆရာကြီးဒီမှာမြန်မာနိုင်ငံရေးအခြေအနေတွေပဲစလိုက်ကြအောင်လ
ား
ဟုတ်ပါဒီမြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလွန်ကာလမှာပေါ့နော်အရေးကြီးဆုံးကတော့မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပါပဲလေအဲ့တော့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်လို့ပေါ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရဘက်နဲ့ဆွေးနွေးနေခဲ့တဲ့ခီးအတိုင်းတာလေတော်လေးခီးပေါင်နေပေါ့ဆရာရေအဲ့တော့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာဒီဒေါက်အောင်ဆန်းစုကြည်ကလည်းပါဝင်လာပြီအဲ့တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့ဒီနောက်ခံတမိုင်းလေးပေါ့ဆရာအဲ့တော့ငြိမ်းချမ်းရေးဖြစ်စဉ်အတိုင်းတာလေးကိုဆရာသုံးသပ်ပေးပါအောင်ဆရာ
အင်းပါလေကျွန်တော်တို့ကမြန်မာနိုင်ငံဆိုတာဟော record တင်လာတာပေါ့ဟော PDF စစ်အရှိတာဆုံးနိုင်ငံတစ်ခုပေါ့အဲ့တော့ record ကိုအခုချိန်ကျတော့ဟောကျွန်တော်တို့ဖောက်ဖျက်တော့မှာပေါ့လေအဲ့တော့ဘယ်သူကတော့ရှေ့ကိုတက်သွားမှတော့မသိဘူးအဲ့တော့ကျွန်တော်တို့ဒီ2010ရွေးကောက်ပွဲနောက်ပိုင်းမှာဆိုရင်သမရကြီးဦးသိန်းစိန်ဦးဆောင်တဲ့ဖွဲ့ရတော့ဒီကိစ္စကိုငြိမ်းချမ်းရေးကိစ္စကိုမဖြစ်မနေလှုပ်ဆောင်မယ်ဆိုတော့ဟောနိုင်ငံတကာလည်းဝင်ပြီးတော့အကူအညီပေးကြတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ကြတယ်ဟောအကျိုးအကြောင်းတွေတော့အမျိုးစုံရှိတာပေါ့လေအဲ့ဒီအဲမှာမှကျွန်တော်တို့ဒီရှစ်ဖွဲ့က NCA လက်မှတ်ထိုးနိုင်ခဲ့တယ် NCA လက်မှတ်ထိုးနိုင်ခဲ့တဲ့အခြေအနေလေးကိုအခုဆက်ပြီးတော့ဒုတိယအဆင့်ကတော့နိုင်ငံရေး
ဆွေးနွေးပွဲတွေ
လုပ်ကြရမယ်ပေါ့အဲ့တော့ဒီအခြေအနေလေးတွေကိုကျွန်တော်တို့ကဆက်ပြီးတော့ကြည့်လိုက်တဲ့အခါမှာဩဥောင်းမင်းတို့ယူရယ်လုံးလုံးမရတော့ဘူးအဲဆိုရင်သူတို့ကနေပဲဆက်ပြီးတော့လက်ဆင့်တန်းပေးရမယ်အဲ့တော့ပထမပိုင်းကဒေါ်အောင်ဆန်းစုကြည်ကလုံးဝမပါဝင်ဘူးလေအဲ့တော့ NLD ကမပါပါဝင်တာကိုကျွန်တော်လုံးဝမတွေ့ရဘူးအခု NLD ကလည်းသူကမဲအနိုင်ရရှိတဲ့ပါတီဖြစ်တယ်သူကအစိုးရအဖွဲ့လည်းဖွဲ့ရမယ်သူရဲ့တာဝန်အများကြီးရှိလာပြီပေါ့အဲ့တော့ဒီဟာလေးကိုကျွန်တော်တို့အမှန်တန်လှပတဲ့ရှုခင်းကို2016မှာကြည့်ရတော့မလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဒီငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ပေါ့နော်ဒီပြစ်ခတ်ရစေးရေးတနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရစေးရေးမှာဒီရှစ်ဖွဲ့ရတော့အားလုံးသိတဲ့အတိုင်းထုတ်ပြီးတော့ကြီးပေါ့ဒီလိုကြံတဲ့အဖွဲ့တွေပါဝင်လာအောင်ဘယ်လိုများလုပ်ရင်ကောင်းမလဲပေါ့ဒီပြန်ပြီးတော့ဒီနောက်ကျောင်းပြန်ပြီးသုံးသပ်ကြည့်ပါအောင်ရှင
်အဓိကကတော့ NCA စာချုပ်ဆိုတာကအခုလက်ရှိဟိုအပြစ်ခတ်ရတဲ့လူရောမရတဲ့လူရောအကုန်လုံးပါပြီးတော့မှဆွနွေးပြီးတော့မှနှစ်ဖက်သဘောတူတာတဲ့ဟာအဲ့ဒီ NCA စာချုပ်ကိုသဘောမတူတဲ့လူတယောက်မှမရှိဘူးပြောကျင်တဲ့သဘောကဒါကသဘောတူတာတဲ့စာချုပ်ဖြစ်တယ်ကောင်းလဲကောင်းတယ်ဆိုတော့ဒီစာချုပ်ကတော့ရသွားပြီဒါပေမဲ့ဒီစာချုပ်လက်မှတ်ထိုးဖို့ဆိုတဲ့စီမှာကိစ္စမှာပြဿနာပေါ်လာတယ်အဲ့တော့တချို့အဖွဲ့တွေကထိုးတယ်တချို့အဖွဲ့တွေကမထိုးဘူးအဲ့တော့ဒါကလည်းအခုဆက်ပြီးတော့မှသွားရမယ်ပထမတစ်ချက်ပေါ့နောက်ဒုတိယတစ်ချက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲကိစ္စအခုဆိုရင်တစ်ဖက်ကလည်းမပြီးသေးပဲနဲ့ဒါအစိုးရကနေဘာဆက်ပြီးတော့လုပ်နေလဲဆိုနိုင်ငံရေးဆွေးနွေးပွဲတွေကို NCA စာချုပ်မှာပါတဲ့အတိုင်းသူကဆက်လုပ်မယ်ဆက်လုပ်တာလဲဟိုလုပ်ပါပြဿနာတော့မရှိဘူးဒါပေမဲ့လုံနီးကြိုင်နီးပုံတရားတွေပါကြတော့ကျွန်တော်တို့ကတော့ဟိုကျွန်တော်တူချင်းသုံးသက်ချက်ရတော့ပြဿနာတွေကျွန်တော်တို့အများကြီးတွေ့တယ်အများကြီးဘာလို့တွေ့လဲဆိုတော့ NCA စာချုပ်ဘာဖြစ်လို့ရခဲ့တယ်လဲပေါ့နော်တမိုင်းဝင် NCA စာချုပ်ရခဲ့တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါကျတော့သူကရိုးရိုးလေးပဲနှစ်ဖက်ပြစ်ပခဖြစ်တယ်အဲ့ဒီနှစ်ဖက်ပြစ်ပခဖြစ်တဲ့လူတွေပဲဓာတ်ရိုက်တွေ့ဆုံဆွေးနွေးပြီးတော့မှသူတို့လုံကြတဲ့အခါကျတော့သူလိုချင်တာသူပြောကိုလက်ကိုလိုချင်တာပြောပြီးတော့မှအဲ့လိုရှင်းရှင်းလင်းလင်းလုပ်ခဲ့လို့သူကရခဲ့တာအဲ့တော့ဒါတစ်ချက်ကတော်တော်ရေးကြည့်တယ်အဲ့တော့အခုဒီမှာနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ကြတော့မှာအခုညဉ့်ညဉ့်ညီလာခံတို့ဘာတို့ပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ဘယ်သူတွေဆွေးနွေးကြမလဲဒီမှာကျွန်တော်တို့မေးစရာမေးခွန်းပေါ်လာတယ်အဲ့တော့ကျွန်တော်တို့နားလေတဲ့လောက်ကတိုက်ပြီထဲမှာဆိုရင်အခုလောလောဆယ်အချိန်ထိပေါ့နော်အခုလောလောဆယ်အချိန်ထိဆိုအင်အားစုကသိပ်မများမရှိသုံးခုလောက်ပဲရှိမယ်အဲ့ဒီသုံးခုကဘာလဲဆိုရင်ပထမတစ်ချက်ကပြည်သူလူထုတရက်လုံးကိုကိုစားပြုတာဆိုရင်ရွေးကောက်ခံအမတ်ရွေးကောက်ခံအဖွဲ့စည်းတွေဒါပဲရှိမယ်အဲ့ဒီမှာဆိုရင်အခုဆိုရင်ရွေးကောက်ပွဲကပြီးသွားပြီ NLD အများဆုံးရတယ်ဆိုတော့သူကအများစုဖြစ်မှာပေါ့ จังขันเยปาเลยส่วนจังขันเยเลยปามาบ่ไตน่าอมัดดิสุเลยปามาบ่ไอ้นี่เอียซุจีอ่ะตะคู่เว้ยเพราะฉะนั้นดีเอียซุก็ยุกောက်ขันสุเลยห่ากาไตปี้มาภွေซิบ่เฉิงกันอุปติเรามาซวยลุยาเลยปิ่บิงลุยาเลยสรอะเยจี้ซงภွေซิอะรอตูก็รอนัมเบอร์ 1เปิ่มมาอะเยจี้เดดุติยาตะเฉ็ดกะตัดมรอตัดมรอสุเลยห่ากาดาก็เจนเราตะไม้ผิดสินเนี่ยตูก็บ่บอกลาล่ะตูเล่นเนกไก่ท่าเดเอียชิเดเอปิ่บมาဒီနေ့ချိန်ထိသူဟာလွတ်လပ်သောအဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်စီကြရည်တည်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့နေတဲ့ခါကျတော့ဒီနိုင်ငံရေးဆိုင်ရာပဋိပက္ခတွေဖြည့်ရှင်းဖို့ဆိုရင်သူပါမှဖြစ်မယ်။နောက်တတိယတစ်ခုကျွန်တော်တို့စီမှာဒီလိုမပြေလည်မှုတွေဖြစ်နေတဲ့အခါကျတော့ဟိုလက်နက်ကိုင်တိုင်းသားတွေကဒါပုံကန်တဲ့ဘာညာဆိုတဲ့ဟာကနှစ်ကာလများစွာရှိနေတယ်။အဲ့တော့သူတို့တွေကလည်းဒါနိုင်ငံရေးဆွေးနွေးပွဲထဲမှာပါဘူးပါမယ်အင်အားစုတစုအဲ့တော့ဒီအင်အားစု၃စုစနစ်တကျအခုဒီအရှေ့အန်စီညှိတယ်လို့ပေါ့တွေးဆုံညှိနိုင်ပြီးတော့မှလုတ်တယ်ဆိုရင်နိုင်ငံရေးဆွေးနွေးပွဲကြီးဆိုတဲ့ဟာကြီးကလည်းအော်မြင်မြင်နဲ့ကျွန်တော်တို့သွားမှာပဲဒါပေမဲ့အခုလောလောဆယ်ကျွန်တော်ဒါကိုဘာလို့ဟိုပြောရလဲဆိုတော့အခုလောလောဆယ် NCA စာချုပ်အရဒီခုနကတော့လို့ပေါ့နော်အစိုးရအဖွဲ့ကနေဆက်ပြီးတော့သွားနေတဲ့စီမှာအဲ့ဒီပုံစံမဟုတ်ဘူးဖြစ်နေတယ်မဟုတ်ဘဲနဲ့ဒီကိုယ်စားလှယ်ပေါင်း900နဲ့900ကျော်တို့အမျိုးမျိုးပေါ့နော်အဖွဲ့စည်းတွေဟိုပြည်သူလူထုကတမဲမှမထည့်လို့ဟိုလုံးဝအယူကောက်မခံရတဲ့လူတွေလည်းဒီထဲမှာပါလို့ပါအဲပြီးတော့မှနောက်ဟိုပညာရှင်ဆိုပြီးတော့ဟိုကဒီကထဲမှာတွေလည်းရှိလာတဲ့ခါကျတော့ဒါတွေကမမှန်ကန်တဲ့နီးတွေဆိုတော့ဒီနီးတိုင်းเนี่ยဆက်ပြီးတော့မှသွားတော့မှသာလေကျွန်တော်တို့စီမှာကောင်းမွန်တဲ့အဖြေရမယ်မြန်မြန်ဆန်ဆန်အဖြေရမယ်လက်တွေ့ကြတဲ့အဖြေတွေရမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီ NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေပေါ့နော်အဲ့ဒီအဖွဲ့တွေပါဝင်လာအောင်ဒီ NLD အနေနဲ့ပေါ့လေဘယ်လိုများဆွဲဆောင်လို့ရမယ်လို့ထင်ပါလဲရှင်
ကျွန်တော်သုံးသပ်မိသလောက်ပေါ့လေအဓိကတော့ဒေါ်ဆန်းစုကြည်ရဲ့နော်ဩဇာအရှိန်ဟွာပေါ့လေနောက်ပြီးတော့ဒေါ်ဆန်းစုကြည်ပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေယုံကြည်မှုအဲ့ဒါဟာအတော်အရေးကြီးတယ်လို့ကျွန်တော်ကမြင်တယ်လက်ရှိအချိန်တွေမှာနော်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနော်ကျွန်တော်တို့ NCA ကိုလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမပါဘဲနဲ့ဒီတိုင်းရှေ့ဆက်သွားမယ်ဆိုရင်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံဟာကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုပေါ်ဆောင်နိုင်တဲ့ညီလာခံဖြစ်လာဖို့အလားအလာမရှိဘူးလို့ကျွန်တော်ကယုံကြည်တယ်။အဲ့ဒီလိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပါဝင်နိုင်အောင်ဒေါ်ဆန်းစုကြည်အနေနဲ့နော်လက်ရှိအစိုးရနော်လက်ရှိသမ္မတအပါဝင်အစိုးရအကြီးအကဲတွေနောက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါဝင်တပ်မတော်ရဲ့ထိပ်တန်းခေါင်းဆောင်တွေကိုညှိနှိုင်းဆောင်ရွက်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုညှိနှိုင်းဆောင်ရွက်ပေးနိုင်မယ်ဆိုရင်ဒီတိုင်း NCA ကိုလက်မှတ်ရေးထိုးမထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အားလုံးပေါ့လေဟိုဒီညီလာခံမှာပါဝင်လာနိုင်မယ်လို့မြင်တယ်
ဟုတ်ကဲ့ပါကျမတို့ဒီ2015ခုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီသမိုင်းဝင်ရွေးကောက်ပွဲကအဓိကကြတာပေါ့နော်ဒါပေမဲ့အဲ့ဒီသမိုင်းဝင်ရွေးကောက်ပွဲမတိုင်ခင်မှာဒီပြည်ခိုင်ပြိုးပါတီပြည်ထောင်စုတက်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာအကွဲအပြဲဖြစ်ခဲ့တာပေါ့နော်အဲ့ဒီအကွဲအပြဲဟာတဲ့ဒီရွေးကောက်ပွဲမှာဒီပြည်ခိုင်ပြိုးပါတီကြဆုံးတာရဲ့အဓိကဟိုအချက်တစ်ချက်ပါတယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်လို့ဆရာဘယ်လိုသုံးသပ်လို့ရပါလဲရှင
်အော်ဒါကတော့သူတို့ပါတီတွင်းကိစ္စနဲ့တော့ဆိုင်တော့ပါလေကျွန်တော်တို့ကတော့ကျွန်တော်အနေနဲ့ပါဒီဟာမထင်ဘူးဒီချိန်မှာရွေးကောက်ပွဲမှာဟာ NLD ကနိုင်ရတဲ့အကြောင်းရင်းအဓိကအကြောင်းရင်းကပြည်သူလူထုကလက်ရှိအစိုးရကိုလုံးဝလက်မခံနိုင်ဘူးဒီကျွန်တော်အနေနဲ့ကတော့ဒီလောက်လေးကွဲတဲ့ဟာကတော့သူတို့ပါတီထဲမှာရှိကြမှာပဲကျွန်တော်ထင်ပါတယ်အဲ့တော့သူတို့အချင်းချင်းကတော့ကွဲကြပြဲကြတာတွေကတော့ပါတီတွင်းမှာရှိကြတာပဲဒါကအဓိကအချက်လို့ကျွန်တော်မြင်ဆဘူးပေါ့သို့တော်လည်းဒီနောက်ဆုံးအခြေအနေကတော့ကျွန်တော်ဒါတော့မပြောနိုင်ပါဘူးလေအဲ့တော့ကျန်တဲ့ပုံစံများလည်းသုံးသပ်လို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဆရာဦးစီစီအောင်မြင်နေနော်ဒီပြည်ခိုင်ပြိုးပါတီပါတီရင်းအကွဲပြဲကသူတို့ဒီဒီပြည်ခိုင်ပြိုးပါတီကြာဆုံးခြင်းရဲ့ဒါအစနီးတန်းလို့ပြောလို့ရလားရှင
်အဓိကကတော့ဒီရွေးကောက်ပွဲပေါ့နော်ဟိုရွေးကောက်ပွဲရလတ်ဒီလိုမျိုးဖြစ်သွားတဲ့စီမှာကတော့ခုနကတော့ပါတီရင်းအကွဲအပြဲကအဓိကအချက်တော့မဟုတ်ဘူးအဓိကအချက်ကတော့ဆရာကနာပြောသလိုပဲနှစ်ပေါင်းများစွာပြည်သူတွေကပြောင်းလဲခြင်းကြရတယ်ဒါကတော့အဓိကကြရတယ်ဒါပေမဲ့ရုပ်ပြက်ဆင်းပြက်ဖြစ်သွားရလောက်တဲ့အထိကိစ္စမှာတော့အဲ့ဒီကိစ္စပါပါတယ်မဖြစ်လို့လဲဆိုတော့အဲ့လိုမျိုးပါတီတွေမှာတော်တော်ကိုအယုဆူအကြီးတန်းစွာပေါ့နော်ပါတီထားတဲ့ချုပ်ကိုဝင်ပြီးတော့စီးရတဲ့အခြေအနေပြီးတော့မှနောက်တကယ်ထိတ်ဆုံးကောင်းဆောင်တွေကိုဖယ်ရတဲ့အခြေအနေဆိုတာဟိုပြောလို့လဲဟိုမသိတော့ဘူးပေါ့နော်အဲ့လိုဖြစ်လာတဲ့ခါကျတော့ရွေးကောက်ပွဲမှာအဲ့လိုဖြစ်ပြီးတဲ့နောက်မှာရွေးကောက်ပွဲမှာဒီဘုသူ့ကိုသူတို့တွေကဟိုဗာလဲဟိုမဲရအောင်နိုင်အောင်စီယုံမလဲအဲ့ဒါမှကွဲပြားသွားပြီသူ့လူတွေကုလူတွေဖြစ်ကုန်ပြီအဲ့ဒါဒီကတော့ဒါသူတို့မဲရှုံးတဲ့စီမှာဆူဆူဝါရှုံးသွားရတဲ့အကြောင်းရင်းဆိုရင်တော့မှန်ပါတယ်ဒါပေမဲ့ရုပ်ကပွေးတစ်ခုလုံးရှုံးသွားရတဲ့အနေထားကတော့အဲ့ဒါကြောင့်မဟုတ်ဘူးတစ်ဖက်ကပြည်သူလူထုကြီးကိုယ်တိုင်ဒါဟိုဟိုဗာလဲ လူဝင်ဆန္ဒပေါ့နော်အပြောင်းလဲဖြစ်ချင်တယ်နောက်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုလည်းလိုလားတယ်ဒီဥစ္စာတွေအကုန်လုံးပေါင်းစပ်ပြီးတော့ဖြစ်သွားတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ပါဆရာရံမျိုးသိအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲဒီပြည်ခိုင်ဖြိုးပါတီအတွင်းအခြေအနေလေးပေါ့လေ
ကျွန်တော်ကတော့ပြည်ခိုင်ဖြိုးပါတီထဲမှာကျွန်တော်ကကွဲပြဲတယ်လို့ကျွန်တော်မယူဆဘူးဘာဖြစ်လို့လဲဆိုတော့ဒီဖြစ်စဉ်ရဲ့နောက်ပိုင်းမှာနော်ပါတီဥက္ကဋ္ဌသူရဦးရှိမန်းကပါတီရဲ့ဘိုးကော်မတီဝင်ဖြစ်ဆက်ပြီးတော့ရှိနေတယ်အဲ့ဒီအခါကျတော့နောက်ပြီးတော့အခြားတော့ပါတီထဲမှာတာဝန်ယူထားတဲ့ပုံကူတွေကလည်းရွေးကောက်ပွဲမှာဟိုလွှတ်တော်ကိုယ်စားလှယ်လောင်းပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေအဖြစ်ဆက်ပြီးတော့ဝင်ပြိုင်တယ်။နောက်သူရဦးရွှေမန်းကိုတိုင်လည်းပဲပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်ဆက်ပြီးပြိုင်။အဲ့ဒီအခါကျတော့ကျွန်တော်ကတော့ဒီဖြစ်စဉ်ကြီးကိုသုံးသပ်တဲ့အခါမှာဒါပါတီတွင်းအကွဲပြဲလို့ပြောဖို့ခက်တယ်လို့ကျွန်တော်ကထင်တယ်။အဲနောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်သုံးသပ်ကြည့်တဲ့အခါကျဒါဟာတမင်များဖန်တီးတဲ့နော်လူတွေကိုလှည့်စားလို့ရအောင်အဲထို့သဖြင့်တော့အတိုက်ခံခေါင်းဆောင်နဲ့နော်အတိုက်ခံပါတီကိုလှည့်စားလို့ရအောင်လုပ်တဲ့နော်ဟိုအကွက်တစ်ခုလားလို့လေနိုင်ငံရေးလှည့်ကွက်တစ်ခုလားလို့လေကျွန်တော်ကသုံးသပ်တယ်။အဲအဲ့ဒီလိုကျွန်တော်ကဘာလို့ပြောလဲဆိုတော့ကျွန်တော်လက်ရှိအခြေအနေဒီသုံးသပ်ကြည့်တဲ့အခါမှာလက်ရှိပေါ့လေဟိုလူအများကပြောနေတယ်နော်လက်ရှိပြည်ခိုင်မျိုးပါတီဟာတို့ရဲ့ exit strategy ပေါ့တို့ရဲ့ဒီထွက်ပေါက် view ဟာကိုလုပ်နေသလားလို့လူတွေကသုံးသပ်တယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဘာလဲဆိုတော့တို့ဟာ exit strategy ကိုလုပ်နေတာမဟုတ်ဘူး။ containment strategy ကိုလုပ်နေတယ်လို့ကျွန်တော်ကသုံးသပ်တယ်။အမထင်းချုံနိုင်မှုမူဝါဒကိုသူတို့ကလုပ်နေတယ်။သူတို့ခင်းပေးထားတဲ့လမ်းမှာပဲ။နော်သူတို့တတ်မှတ်ထားတဲ့အခြေအနေတွေကြားထဲမှာအလုံးလုံးနေရတဲ့အနေအထားမျိုးရှိတယ်။နောက်လက်ရှိရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းကိုကြီးလိုက်မယ်ဆိုရင်လည်းပဲကျွန်တော်အမြင်အားဖြင့်တော့ဒေါ်ဆန်းစုကြည်ကတော်တော်ကြီးကိုဟလာထိမ့်ထိမ့်ညှိညှိနဲ့နော်ဟိုတွားနေရတဲ့တိမ်တိမ်မွမွတွားနေရတဲ့သဘောမျိုးဖြစ်နေတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေဒီနော်အစိုးရနဲ့နော်တပ်မတော်ရဲ့ containment strategy ဟာလက်ရှိအခြေအနေဒီအလုပ်ဖြစ်နေတယ်အောင်ပြင်နေတယ်လို့ကျွန်တော်ကတော့သုံးသပ်တယ်အဲ့ဒီ containment strategy ကိုကျွန်တော်တို့တကယ်ဖောက်မထွက်နိုင်သမျှကျွန်တော်တို့ဟာသူတို့ချပေးထားတဲ့နိုင်ငံရေးလမ်းပြမြေပုံတဲမှာပဲဟိုဆက်ပြီးသွားနေရမယ့်အနေအထားမျိုးရှိတယ်လို့ကျွန်တော်ကသုံးသပ်တယ
်ဟုတ်ကဲ့ပါဒီဒေါ်အောင်ဆန်းစုကြည်အနေနဲ့ပေါ့နော်သူဒီလေးပွင့်ဆိုင်ပထမဆုံးတောင်းဆိုခဲ့တာပေါ့လေးပွင့်ဆိုင်တွေ့ကြပါတယ်ဆိုပြီးသမရာယူသိန်းစင်ရဲ့တပ်မတော်ကောက်ဝဲဦးစည်းချုပ်ပြုံးမှုကြီးမင်းအောင်လှိုင်ရဲ့ဒီလွတ်တော်နေရက်ကအုန်းဥပဒေကြီးတွေဖြစ်တဲ့သူရဦးရှိမန်းနဲ့ဦးခေအောင်မြင့်တို့သူတွေ့ဖို့ဆိုပြီးသူတောင်းပူပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာမတွေ့ဘဲနဲ့ဒီသမရာယူသိန်းစိန်က6ပွင့်ဆိုင်တခါတွေ့ပါတယ်နောက်6ပွင့်ဆိုင်တွေ့ပြီးတဲ့အခါကျတော့ဘာမှဖြေတဲ့ရလာလည်းမရှိဘူးပေါ့လေဘာမှလည်းမဖြစ်ဘူးမဖြစ်မြောက်ဘူးဆိုပြီးတော့ပြောကြပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲလွန်ကာလမှာဒေါ်ဆန်းစုကြည်အနေနဲ့ဟိုတွေ့ခွင့်ရတာတော့သမရာယူနဲ့လည်းတရားတွေ့ရတယ်ဘူဂျုံမူကြီးမင်းအောင်နဲ့လည်းတွေ့ရတယ်သူရရှိမန်းနဲ့လည်းတွေ့ရတယ်ဒါတွေပို့ပြီးထူးကြတာဒီသတင်းစကားတွေအရာဒီစာဖတ်နေတဲ့ဆိုတဲ့ပုံကိုကြီးဘူဂျုံမူကြီးတန်းရွှေအနားယူသွားတဲ့ဘူဂျုံမူကြီးတန်းရွှေနဲ့ပါတွေ့တယ်ဆိုပြီးတော့အားလုံးကလည်းအသိပါပဲလေဒီကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘယ်လိုသုံးသပ်လို့ရလဲရှင
်အင်းကျွန်တော်ကတော့ဟိုသူတို့ထူးကြမှုကတော့ဦးတန်းရွှေကသူ့မြေနေရွှေသေးအောင်လို့ပြောတော့ဒေါ်ဟန်းစုကြည်နဲ့ပထမဆုံးဟိုစစ်ဆက်ဆွေးနွေးတာတွေပြုလုပ်ပြီးမှသူတွေ့တာပေါ့အဲ့တော့ဒီချက်တိတ်လေးကိုတို့ပွဲထုတ်ခြင်းနဲ့အကြောင်းအရာလေးတော့ရှိမယ်လို့ကျွန်တော်ထင်တယ်။ဒီနောက်ွယ်ဘယ်လောက်ထိရှိလာမယ်ဆိုတော့
ဘယ်သူမှ
ပြောနိုင်နောက်ထပ်ကြည့်ရမှာပေါ့
2016ခုနှစ်နှစ်သက်မှာပေါ့နော်အားလုံးမြန်မာပြည်သူပြည်သားအပေါင်းလည်းစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြပြီးတော့ပြောလို့လာမယ့်2016ခုနှစ်ဒီတစ်ခုလုံးကဒီမြန်မာပြည်သူပြည်သားတွေမျှော်လင့်နေတဲ့ပြုပြင်ပြောင်းလဲရေးအပြောင်းလဲရေးလေးအားလုံးမြင်ကြရလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆရာကြီးဆရာဦးစီသူအောင်မြင်နဲ့တော့ဒီရံမေးသိန်းလုံးကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ပါ
ကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ
်မြမရေးဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအစ်တင်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါလိမ့်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မြမပြည်ကပေးစာပြည်တွင်သတင်းသုံးသက်ချက်နဲ့အတူကဘာတလွှားထူးခြားဆန်ပြသတင်းများသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြားရဖို့ရှိပါတယ်။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA American တန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကို2016ခုနှစ် January 4ရက်မှာလိုင်းဒိုမီတာ24 32 40တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့အတူပြည်စဉ်သတင်းသုံးသပ်ချက်မှာတော့အခုလိုနားဆင်ရပါမှာ
။ပြောရရင်မြန်မာနိုင်ငံမှာအောက်ခွန်မဲ့တရားမဝင်မှောက်ခိုတင်သွင်းမှုအကြီးကြီးလုံနေကြသူတွေဟာအစိုးရနဲ့နှိစက်တဲ့ခရိုနီအတိုင်းဝိုင်းလက်နက်ကိုင်အဖွဲ့အစည်းတချို့ကုမ္ပဏီထောင်တရားဝင်ကုန်ပစ္စည်းနည်းနည်းပါးပါအသွင်းပြပြီးအများစုခိုးသွင်းနေတဲ့ကုမ္ပဏီကြီးတွေကအဓိကလုတ်ကင်နေကြတာပါ
တရားမဝင်ကုန်သွယ်ရေးထိန်းချုပ်ဖို့မအောင်မြင်ရတဲ့အကြောင်းရင်းတွေကိုဦးစီသူအောင်မြင်ကဆွေးနွေးသုံးသပ်ထားတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒါရင်မကကမ္ဘာတစ်လွှားကထူးခြားစံပြတဲ့သတင်းကဏ္ဍကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
ဖြစ်ပါရှင်။ VOI ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးတော့မှာပါနော်။နောက်ပိုင်းမှာနောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာအတေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုတော့ VOI ကိုနှစ်သစ်စုံချွေလာကြတဲ့ VOI ပေးရိတ်သက်ရဲ့နှုတ်ခွန်းဆက်စကားလေးတွေကိုဖော်ပြပေးကြပါမယ်နော်။ရှမ်းပြည်မြောက်ပိုင်းနမ်မတူမြို့ဝင်းမြစ်မုံကုမ္ပဏီကဌာနစုမှုဒေါ်တင်ငွေက VOI ကိုအခုလိုမျိုးနှုတ်ခွန်းဆက်လာတာပါ။
VOA 1 တို့သားအားလုံးကိုစိတ်နှဖျားစမ်းမချမ်းသာကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရစေ။ Christmas သချင်းတွေ VOA ကထောက်လွှင့်ပေးနေတာနားထောင်နေရပါတယ်။ကျွန်မအသက်လည်း60ရှိလာပြီမို့ VOA ကိုနားထောင်လာတာကလည်း44နှစ်လောက်ရှိပြီပေါ့။အခုဆိုရင်နမ်တူမှာ mobile phone လည်းသုံးလို့ရနေပြီမို့ VOA သတင်းတွေကို Facebook ကလည်းဖတ်ရ၊ရုပ်သံ file တွေလည်းဖွင့်ကြည့်လို့ရတာမို့ Facebook မှာသတင်းတွေရောရုပ်သံ file တွေပါအဆင်ပြေအောင်ဆောင်ရွက်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါတယ်။VOA ကိုအစီအစဉ်တိုင်းကြိုက်ပါတယ်။ဓာတ်ရိုက်လေလိုက်အစီအစဉ်ကိုတော့ကိုကြိုက်တဲ့ခေါင်းစဉ်တွေဆွေးနွေးတဲ့အခါအချိန်အကန့်အသတ်နဲ့ဆိုတော့နားထောင်ရတာအားမရပါဘူး။ VOA ကထုတ်လွှင့်တဲ့အစီအစဉ်တိုင်းကဗဟုသုတလည်းရ၊ပညာလည်းတိုးအကျိုးရှိလာပါတယ်။ VOA ကပေးပို့တဲ့2015ပြက္ခဒိန်ကိုလည်းကောင်းမွန်စွာလက်ခံရရှိပါတယ်။2016ပြက္ခဒိန်ကိုလည်းပို့ပေးပါအောင်လို့မြစ်တာရက်ခံပါတယ်နော်။ VOA အစဉ်တိုးတက်အောင်မြင်ပါစေ။ VOA ဝိုင်းတော်သားတွေအားလုံးလည်း Christmas နဲ့ New Year မှာပျော်ရွှင်ချမ်းမြေ့ကြပါစေ
။ဟုတ်ကဲ့။Merry Christmas နဲ့ Happy New Year မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဒေါက်တင်ငွေကို VOE ကပြန်ပြီးဆုတောင်းခြင်းပါတယ်เนาะ။နောက်လဲဆက်ပြီးတော့အားပေးပါအောင်လို့ပြောခြင်းပါတယ်ရှင်။အခုတော့ VOE ရဲ့ Facebook စာမျက်နှာပေါ်မှာ VOE ကိုနှစ်သစ်စုံချွေလာကြတဲ့ VOE ပရိသတ်ရဲ့နှုတ်ခွန်းဆက်စကားလေးတွေကိုဖော်ပြပေးခြင်းပါတယ်เนาะ။နှစ်မုံဆိုတဲ့ VOE ပရိသတ်ကနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့ဆုတောင်းပေးပါတယ်တဲ့။ကိုချိုကလည်းမင်္ဂလာပါအမောင်ခင်မှာ VOE နဲ့အသက်ဆက်ခဲ့ရပါတယ်။ VOE ဝိုင်းတော်သားတွေကိုစိတ်နှပါချမ်းသာချမ်းသာပါစေကြောင်းဆုတောင်းမေတ္တာပို့သအပ်ပါတယ်တဲ့။ကိုသမိုင်းကိုရေးဆိုတဲ့အကောင့်ပိုင်ရှင်ကတော့ VOE ဝိုင်းတော်သားတွေအလုံးနှစ်သစ်မှာစိတ်ချမ်းသာကိုချမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုမွန်ဆန္ဒတောင်းဆုပြုတာပါ။ညာလေး Facebook အကောင့်ပိုင်ရှင်ကလည်းမိသားစုတွေ VOA တစ်ဖွဲ့သားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေတဲ့။ပညာဘက်တော်သားဆိုရင်ဒီ VOA Facebook ပရိသတ်ကတော့
VOA အဖွဲ့သားများအားလုံးနှစ်ဟောင်းမှနှစ်သစ်တို့ကူးပြောင်းသွားတဲ့နေ့မှာကိုစိတ်နှဖျားဘေးရန်ကွာပြီးအမျိုးဘာသာသာသနာအကျိုးမိမိတို့စီးပွားများကိုဆောင်ရွက်နိုင်ပါစေကြောင်းဆုမွန်ကောင်းဖြင့်ဆုတောင်းပေးလိုက်ပါတယ်။
ဖြစ်ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာပျော်ရွှင်စွာမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်ရရှိပိုင်ဆိုင်နေပါစေလို့ဆုတောင်းပေးလာတဲ့သူကတော့ဇော်မင်းထွန်းဖြစ်ပါတယ်။နောက်နိုင်ကတော့နှစ်သစ်မှာကဘာကြီးငိမ့်ချမ်းပါစေလို့ဆုတောင်းလာပါတယ်။ကိုတန်းစောကလည်းနှစ်သစ်မှာပျော်ရွှင်ပါစေဆိုပြီးဆုတောင်းပေးလာတာပါ။ဖြစ်ရသောရှင်ရွှေထူးနဲ့ဒဝဲရတုခင်တို့ကတော့
မြမသတင်းတွေကိုအမြန်ဆုံးထုတ်လွှင့်ပေးနိုင်ပါစေ။နောက်ပြီး VOA မိသားစုလည်းစမ်းမချမ်းသာကြပါစေ
။ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးနှစ်သစ်မှာပျော်ရွှင်ပါစေ။တည်င်းသူတည်င်းဦးများကိုဥဥဖျားဖျားတင်ဆက်နိုင်ပါစေ
။ဒီနှစ်သက်ကူကိုတိတ်ပြီးတော့မကြိုဆိုခြင်းဘူးလို့ပြောလာတဲ့သောရရှင်တွေလည်းရှိပါတယ်။
လောင်လောင်မက
ဒီနှစ်ကူးကကျွန်တော်တို့ဗမာပြည်အတွက်တော့ပျော်စရာမကောင်းသလိုရင်လဲမခုန်ပါဘူးဒါပေမဲ့ကဘာကြီးငိမ့်ညမ်းပါစီပေါ့ဒီလောက်ပါပဲ
ကွန်မြူခံရလဲသူ့လိုပါပဲနှစ်တစ်ကူးဆိုတာမြန်မာလူမျိုးတွေမှာရှေးအစဉ်လာမရှိသလိုဘာမှလည်းမဆိုင်ဘူးလို့ထင်ပါတယ်ဆိုပြီးတော့ရေးလာပါတယ်ဒါပေမဲ့လည်းတန်းစင်မောင်ဆိုတဲ့ပြည်သက်ပြန်ရေးလာတာကိုကြည့်ရအောင်ပါနော်
ဒီပြက်ကလေးကနိုင်ငံတကာအသုံးလို့ပြောရင်ရပါတယ်။ဒါကြောင့်မလို့သူများရောင်လို့လက်ရောင်နဲ့ပြောပြောအတိမတ်ပြုလို့ဒီပြက်ကလေးကိုတုံးကြတာပဲလေ။နှစ်သက်ကူးကူးပြောင်းတာပျော်ကြွှင်ကြတာမမှားပါဘူး။အတူယူမမှားဘူးတလွဲယူဆတွေမလိုက်မိဘူးတော့ဆင်ញင်ရမှာပါ
။ဟုတ်ကဲ့ပါ။ဘဲပါတာဘဲလူမျိုးအတွက်ပဲဖြစ်ဖြစ်တော်ရရှင်ကိုစောင်မင်းထွန်းပြောသားသလိုနှစ်သက်မှာပျော်ရွှင်စွာမင်္ဂလာပေါင်းတဲ့ပြည်စုံနဲ့အနှစ်တစ်နှစ်ရရှိပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းချင်ပါတယ်ရှင်။ဘသူရဲ့အနှစ်သက်ပဲဖြစ်ဖြစ်မင်္ဂလာပေါင်းနဲ့ခါညောင်းပါစေလို့ဆုတောင်းရတာလဲမင်္ဂလာတပါပါနော် VOA သောရရှင်နေ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာမှတ်ချက်ပေးပြီးရေးလာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့ American Billboard သချင်းစီးရဲမှာနံပါတ်1ဖြစ်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်ဒီသချင်းလေးကိုလည်းသောရရှင်နေစိတ်မဲမထင်တော့ပါဘူးနော် Billboard Hot အဖြစ်ဆုံး10နံပါတ်1စီးရဲမှာနေရာယူထားတဲ့သချင်းလေးပါBritish အဆိုတော့ Adele ရဲ့ Day Album တဲ့25ထဲကသချင်းဖြစ်ပါတယ်။ Adele ဒီဆိုထားတဲ့ Hello ဆိုတဲ့သချင်းလေးကိုသရရှင်နေခံစားနာဆင်ကြည့်ပါအောင်ရှင်
။ Hello It's me I was wondering if after all these years you'd like to me to go over everythingThey say the time's supposed to heal ya, but I ain't done much healing. Hello, can you hear me? I'm in California dreaming about who we used to be when we were younger and free.I've forgotten how it felt before the world fell at our feet. There's such a difference between us and a million miles. Hello from the other side. I must have called a
လောလောဆယ်နံပါတ်1နေရာကိုရောက်နေတဲ့ Adele ဆိုထားတဲ့ Hello ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာသချင်းလေးကိုကြိုက်နှစ်သက်နားဆင်တတ်တဲ့သောရရှင်တွေအတွက်တော့နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်ရှင်အခုတော့ကျွန်တော်တို့ VOA ကသတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုပြောပြပေးစင်ပါတယ်ကော့တောင်ကျွန်းအမှုနဲ့ရွှေပြောင်းအလို့သမားများဆွေကောင်းစင်တဲ့ကျွန်တော်တို့ VOA ကနေပြီးတော့ထိုင်းနိုင်ငံကော့တောင်ကျွန်းစီရင်ချက်နဲ့ပတ်သက်လို့အစမ်းအပြားပွဲတွေရပ်တိုက်ဖြစ်နေချင်းထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားတွေကလည်းအလောက်ခထွက်ပြီးတော့မြမပြည်ကိုလည်းမပြတ်နိုင်ဖြစ်တာမလို့ဒီကိစ္စအေးအေးညံ့နဲ့အဖြစ်ရှားစီကျင်ကြတာပါဒီသတင်းကိုတော့ VOA သတင်းတော်ကိုစင်လိုက်ထိုင်းကနေသတင်းပေးပို့ထားတာဖြစ်ပါတယ်ဒီသတင်းကိုကြည့်ရှုပြီးတော့အချစ်ကိုမုံသူဆိုတဲ့သောရရှင်ပြန်ရေးလာတာကတော့
လူတိုင်းအမိအိမ်နဲ့မခွဲကျင်ကြပါဘူးမိသားစုရှေးရေးအတွက်သူများနိုင်ငံမှာကြုံခံနေရတာသူတို့နိုင်ငံကောင်းဆောင်ကောင်းတော့တိုးတက်တယ်နိုင်ငံသားကိုအလုပ်ပေးနိုင်တယ်လဆောင်ကောင်းကောင်းရတယ်ကွာခြားမှုတွေရှိတာကိုရွှေအားလုံးသိပါတယ်
။ရရှိခန်ဆိုတဲ့သောရရှင်ကလည်းမလုတ်ခင်စဉ်းစားကြဘူးဆိုပြီးတော့အခုလိုရေးလာပါတယ်
။အဲ့ဒါပြောတာအမျိုးချစ်ချင်းအရင်ပညာတတ်အောင်လုပ်စဉ်းစားဉာဏ်ရှိအောင်လုပ်နိုင်ငံတကာနဲ့ရှင်ပို့ပြီးသတိထားရမယ်။ကိုကတကွက်မရွှေ့ရသေးဘူး။သူများကနှစ်ကွက်ရွှေ့သွားမယ်
။ဒီထက်မှအားလုံးထက်စိတ်ဝင်စားစရာရေးထားတဲ့သောရရှင်တယောက်ကတော့မော်ဘူဂီဆိုတဲ့သောရရှင်မှာ Facebook မှာသူ့ရဲ့မှတ်ချက်က
ကျမ2008ခုနှစ်က NGO အဖွဲ့အစည်းတစ်ခုကထုတ်ထားတဲ့လူကုန်ကူးမှုဆိုင်ရာစာအုပ်လေးတအုပ်မှာလူငယ်ရဲ့နှစ်ပေါင်း30ကျော်ကထိုင်းနိုင်ငံရဲ့ဖြစ်ရလေးတစ်ခုဖတ်ခဲ့ပူးပါတယ်။အဲ့ဒါကတော့ထိုင်းမလေးတွေအုပ်စုလိုက်ကြီးဂျပန်နိုင်ငံကိုခိုးဝင်ကြတာပါ။ဒါကိုဂျပန်ဆူရကဖမ်းမိသွားတယ်။ဒါပေမဲ့စီးကမ်းရှိတဲ့ဂျပန်တွေကထိုင်းဆူရကိုချက်ချင်းသတင်းပေးခဲ့တယ်။ ဒါကိုထိုင်းဆူရကဂျပန်ဆူရကိုချက်ချင်းပဲပြန်ပြီးတော့တောင်းခဲ့တယ်ဂျပန်ဆူရအနေနဲ့ကော်မတီတစ်ခုဖွဲ့ပြီးတော့ထိုင်းကကလေးတွေကိုမိမိတို့နေရဖြစ်တဲ့ထိုင်းနိုင်ငံကိုပြန်လဲပို့ဆောင်ပေးပါရန်ဒူးထောက်ပြီးတောင်းပန်ခဲ့တယ်တဲ့ကျမအဲ့ဒီစာပိုက်လေးဖတ်ပြီးသွားတဲ့အခါအဖေနဲ့အမေကိုအယံသတိရခဲ့ပါတယ်မိဘဆူရာသားသမီးတွေရဲ့အဖြစ်တွေကိုအမြဲတမ်းကောက်ကွယ်ပေးတတ်ကြတယ်လေကောင်းမွန်တဲ့အဆူရဆူရာလည်းမိဘလိုပါပဲလို့နားလည်ခဲ့တယ်ဆက်ပြီးတော့မရေကျွန်တော်ပါဘူ
းဒါကတော့ထိုင်းနိုင်ငံလိမ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံသားနှစ်ယောက်ဒေသံအပြစ်ပေးခံရတဲ့ပုံမှာလူထုကမကြင်မနက်ဖြစ်ပြီးတော့ဒီကိစ္စကိုထပ်ပြီးတော့အစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်တောင်းဆိုနေကြတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်ရှင်ဒေတောင်းလာတဲ့သောရရှင်တွေကိုမကြခင်အလှည့်ပေးမှာဖြစ်ပါရဲ့နော်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရဲ့နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတာလာရဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်။ကျမစာမရေးပြတာအတော်လေးကြာသွားပြီဆိုလို့ပြီးတော့ရေးလာတဲ့သောရရှင်ကတော့ဗန်ဒလေးမြို့ 5 star ကားလှဆင်လုပ်ငန်းကဒေါ်နီလာတင်တင်လေးဖြစ်ပါတယ်။ဒီသောရရှင်ကအသက်အရွယ်ကြီးလာတော့မျက်စိခွဲထားလို့စာမရေးပြတာပါတဲ့။ VOE ကပို့ပေးတဲ့2015ခုနှစ်ပြည့်ကတင်လေးကိုလည်းကျမရဲ့အေကံမှာအလှဆင်ထားပါတယ်။ပြည့်ကတင်ရောက်ကြောင်းလည်းစာပြန်ခဲ့ပါတယ်။အခုတစ်ခေါက်စာရေးတာကလည်း2016ခုနှစ်ထုတ်ပြည့်ကတင်လေးကျေးဇူးပြုပြီးတော့ပို့ပေးပါဆိုပြီးပြောလာပါတယ်။ပြီးတော့ဒီဇင်ဘာလရဲ့22ရက်နေ့မှာကြာရောက်ခဲ့တဲ့ချစ်မီလေးထက်ဟေမန်လေးအတွက်မွေးနေ့ဆုမွန်တောင်းကျင်လို့ပါတယ်။ဆုတောင်းကတော့တက်တိလိန်မှာရင်ကျေးတဲ့ EIC ကျောင်းတော်ကြီးရဲ့အေကမ်းမှာထက်ဟေမန်လေးအတွက်ဖြစ်ပါတယ်တဲ့။သချင်းလေးကတော့ဘဲသချင်းပဲဖြစ်ဖြစ်အနှစ်သက်ပါတယ်။စာရှိရှိရေးချင်ပေမဲ့လည်းကျမရဲ့အချိန်လေးကြောင့်မရေးနိုင်တာခွင့်လွတ်ပါတဲ့။ဒီသောရရှင်ကအကန့်ထူးသူဖြစ်ပါလိမ့်မယ်နော်အန်တီဒေါ်လာလတန်းရဲ့ English ADM စာအုပ်လည်းရပါတယ်တဲ့ရေဒီယိုလေးလည်းဟိုးတစ်ခေါက်တုန်းကမဲပေါက်ဖူးပါတယ်ဆိုရယ်ရေးလာပါတယ်ရှင်ဟုတ်ကဲ့မန္တလေးမြို့ကဒေါ်နီလာတင်တင်လေးကမြီးမာလေးဖြစ်တဲ့ထက်ဟေမန်လင်းအတွက်မွေးနေ့ဆုမွန်တောင်းပါတယ်ဘကိုးမြို့ချီလင်ကဖေးကမောင်မောင်စိန်မတ်ဆန်ဆန်လွင်မတ်တနာဝင်းမတ်ခင်ခင်အေးဦးတန်းထိုင်မောင်နှမတွေကညီမလေးမဝင်းဝင်းလွင်ရဲ့ဒီဇင်ဘာလ20ရက်နေ့မှာကြာရောက်တဲ့58နှစ်မြောက်မွေးနေ့အတွက်ဆိုပြီးတော့မွေးနေ့မြစ်တာတိလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်။မိုးကောင်းမြို့နယ်စီခုံကျေးရွာနန်းဖယ်အုပ်စုကဥခန်ဖန်ကတရရဲ့ချင်းတွေနဲ့အတူဝိုင်းဖွဲ့နားဆင်မှု Christmas စချင်းတစ်ပုဒ်လွှင့်ပေးပါဆိုပြီးတော့ဒီဇင်ဘာလ24ရက်နေ့ကဖုန်းဆက်ပြီးတော့တောင်းလာတာလည်းရှိပါတယ်ဟုတ်ကဲ့ပါဥက္ကံဖန်ရေကျွန်တော်တို့ဒီ VOA ကနေပြီးတော့ဒီ Christmas နားနီးတဲ့ကာလာတွေအားလုံးမှာဒီမြန်မာလူရောအင်္ဂလိပ်လူရော Christmas Day သချင်းလေးတွေထုတ်လွှင့်ပေးခဲ့တာကြားမယ်ထင်ပါတယ်နော်ဒါကြောင့်မလို့ Day တောင်းလာကြတာမှာတော့ Christmas သချင်းတသက်ထုတ်မလွှင့်ပေးပြခဲ့ပါဦးရှင်ဒါမဲ့မနေ့တိုင်းညတိုင်းထုတ်လွှင့်ပေးတဲ့ Christmas သချင်းလေးတွေကိုနားဆင်လိုက်မယ်လို့မျှော်လင့်ပါတယ်ဟုတ်ကဲ့ပါဒီတစ်ပတ်တော့သောရရှင်တွေကိုနိနိခင်စောရဲ့တချင်းလေးတစ်ပုဒ်နဲ့အဖျော်ပြေးပေးစင်ပါတယ်ရှင်နိနိခင်စောကရာသနဲ့ပူရဲပြီးတော့တည်ဆူထားတဲ့မိုးတိမ်ကြပြဆိုတဲ့တချင်းလေးကိုသောရရှင်တွေအားလုံးခံစားနားဆင်နိုင်မယ်လို့မျှော်လင့်ပါတယ်
ရှင်ရှင်ပတ်နေ ဒီနေ့ခင်စောနဲ့ရတာတီဆိုထားတဲ့မိုးတိမ်ကဗျာဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရေးဖွဲ့စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနေရနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမြင်တာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
မအီတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့နားဆင်ရမှာကတော့ပြည်တွင်းသတင်းသုံးသပ်ချက်ပါ။တရားမဝင်ကုန်သွယ်ရေးထိန်ချုပ်ဖို့လှုပ်တာဘာကြောင့်မအောင်မြင်တယ်လဲဆိုတဲ့အကြောင်းသုံးသပ်ချက်ကိုဦးစီသူအောင်မြင်တဲ့အတူတင်ဆက်ပေးပါဦးမယ်ရှင်။
ဒီဇင်ဘာ30ရက်နေ့ကသမရယုံဟာမောင်ခိုဖမ်းတဲ့တရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးဘူကော်မတီကိုဖျက်သိမ်းကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ကြေညာချက်နဲ့အညီဒီကော်မတီကိုတာဝန်ယူထားတဲ့စီးပွားကူးသန်းဝန်ကြီးဌာနကလည်းသူတို့ဖွဲ့စည်းထားတဲ့မိုဘိုင်းတီးလို့ခေါ်တဲ့မောင်ခိုဖမ်းတဲ့အဖွဲ့တွေကိုလည်းဖျက်သိမ်းဖို့တပြိုင်နက်တည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သမရယုံရဲ့အမိန့်ကြေညာချက်မှာရောထပ်ဆင့်အမိန့်ထုတ်တဲ့စီးပွားကူးသန်းဝန်ကြီးဌာနရဲ့အကြောင်းကြားစာမှာပါဒီအဖွဲ့ကိုဘာကြောင့်ဖျက်သိမ်းရတယ်ဆိုတာဖော်ပြမထားပါဘူး။ဒါပေမဲ့အဲ့ဒီမိုဘိုင်းတင်းတာဝန်ယူတဲ့အဖွဲ့ဝင်တွေအဂရိလိုက်စားမှုရှိနေတယ်၊တိုင်ကြားမှုတွေများနေတယ်၊ဒါကြောင့်ဖျက်သိမ်းရတာဆိုပြီးသတင်းတွေလည်းထွက်ပေါ်နေပါတယ်။အစိုးရကအကောင့်ထည့်ဖော်တဲ့တရားမဝင်ကုန်သွယ်မှုထိန်းချုပ်ရေးလုပ်ငန်းဘာကြောင့်မအောင်မြင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဒီအဖွဲ့ကို2012ခုနှစ်ဒီဇင်ဘာလ12ရက်နေ့ကစီးပွားကူးသန်းဝန်ကြီးဦးဝင်းမြင့်ဦးဆောင်ပြီးဖွဲ့စည်းခဲ့တာမို့အခုဆိုရင်3နှစ်တာသက်တမ်းရှိနေပါပြီ။ငကိုစပြီးဖွဲ့စည်းရတဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံရဲ့ကုန်သွယ်ရေးစီးရင်စရာတွေဟာအိန္ဒိချင်းတွေနဲ့ကုန်သွယ်ဘက်နိုင်ငံတွေကစီးရင်စရာတွေနဲ့ကွာဟမှုအလွန်များနေတယ်။ဒါဟာတရားမဝင်ကုန်သွယ်မှုကြောင့်ဖြစ်တယ်။ဒါကိုတားဆီးဖို့အတွက်တရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးအဖွဲ့ဖွဲ့ဖို့လိုအပ်တယ်ဆိုပြီးတော့ဖွဲ့ခဲ့ကြတာဖြစ်ပါတယ်။စဖွဲ့စဉ်ကဒီကနေ့အချိန်အထိအဲ့ဒီဗဟိုကော်မတီလက်အောက်မှာမောင်ခိုကုန်ပစ္စည်းတွေဖမ်းဖို့မိုဘိုင်းတီးမ်တွေကိုဖွဲ့စည်းခဲ့ပါတယ်။အထူးသဖြင့်နေဆက်ကုန်သွယ်မှုပမာဏများတဲ့တရုတ်နေဆက်မူဆယ်မန္တလေးကားလမ်းပေါ်မှာနဲ့ထိုင်းနေဆက်မြောက်ရီရန်ကုန်ကားလမ်းတွေပေါ်မှာဖြစ်ပါတယ်။စဖွဲ့စည်းစဉ်ကတော့စီးပွားကူးသန်းဝန်ကြီးဌာနကအရာရှိတွေတခြားဌာနဆိုင်ရာတွေနဲ့သက်ဆိုင်ရာဒေသဆိုင်ရာအာဏာပိုင်တွေအပြင်သတင်းမီဒီယာကလူတွေကိုပါထည့်သွင်းခဲ့တာတွေ့ရပါတယ်။တရားမဝင်ကုန်ပစ္စည်းစစ်ဆေးတားမြစ်တဲ့ဆိုပေမဲ့လည်းတကယ်တကယ်ဖမ်းဆီးစစ်ဆေးမိတာတွေဟာတရုတ်နဲ့ထိုင်းနိုင်ငံနယ်စပ်ကနေအကောက်ခွန်မဲ့တရားမဝင်တင်သွင်းလာတဲ့အရက်ဘီယာနဲ့ secret တွေကအများစုဖြစ်နေပါဗျ။ဒါအပြင်ရွေးရှားစနစ်နဲ့ကြက်မှတ်မဲ့ဆိုပေမဲ့နောက်ပိုင်းကျတော့အဖွဲ့ကိုအထိုင်ချပြီးစစ်ဆေးရေးဂိတ်တဖွဲလှုပ်လာတဲ့အတွက်အရင်ခက်ကလှုပ်ခဲတဲ့ပုံစံအတိုင်းပြန်ဖြစ်သွားပါတော့တယ်
။အဲ့လိုမောင်ခိုဖမ်းတဲ့ကော်မတီဟာနောက်ပိုင်းမှာတရားမဝင်ကုန်ပစ္စည်းတွေဟာနေဆက်လမ်းကြောင်းကနေပဲဝင်လာတာမဟုတ်ပင်လယ်ရေကြောင်းကနေလည်းဝင်တယ်လေဆိပ်တွေကနေလည်းဝင်တယ်တကြောင်ပင်လယ်ရေကြောင်းကနေဝင်လာတဲ့ကွန်တိန်နာတင်သင်းမိုးကြီးတွေကိုလည်းစစ်ရမယ်လေဆိပ်အဝင်အထွက်ကိုလည်းစစ်ရမယ်ဆိုပြီးအကောင့်တွေဖော်ဖို့ကြိုးစားခဲ့ပါသေးတယ်ဒါပေမဲ့အဲ့လိုစစ်ဆေးမဲ့ကိစ္စသက်ဆိုင်ရာရေကြောင်းပို့ဆောင်ရေးရေဓာတ်လေကြောင်းပို့ဆောင်ရေးဒေသအာဏာပိုင်အကောက်ခွန်စတဲ့လက်ပေးလက်ယူလုပ်တာအဝင်ကွင်ကျဖြစ်နေတဲ့
ဌာနဆိုင်ရာတွေဘက်ကသဘောမတူတာကြောင့်ကောင်းကောင်းအကောင့်ထည့်ဖော်လို့မရခဲ့ပါဘူးရန်ကုန်မှာပဲဝိုင်နဲ့အရက်တူလောင်နဲ့ကိုတော်တွေကိုဝင်စည်းတာမျိုးလုပ်နိုင်ခဲ့ပါတယ်ဒါကလည်းတိုင်သူရှိလို့လုပ်ရတာပါဆိုပြီးနောက်ပိုင်းပြောဆိုခဲ့ပါတယ်ကုံတွေရေးလမ်းကြောင်းတွေမှာမောင်ခိုဖန်းနဲ့မိုဘိုင်းတီးမ်အဖွဲ့တွေရှိနေတော့မောင်ခိုကုံကူးသူတွေဟာအဲ့ဒီအဖွဲ့တွေရှိရာဂိတ်ကိုရှောင်ကွင်းပြီးသွားကြတာလမ်းငွေပေးပြီးဖြတ်သန်းတာစတာတွေဖြစ်လာပါတယ်မိုဘိုင်းတီးမ်အဖွဲ့တွေအနေနဲ့ကလည်းလာသမျှကုံကားအားလုံးကိုစစ်ဆေးရင်ကုန်စည်စည်းမှုကြံ့ကြာစေနိုင်တာမို့မသင်္ကာရာလောက်ပဲဖွင့်ပေါက်စစ်ဆေးတာမျိုးလုပ်လို့ရတဲ့အခြေအနေကလည်းလက်ပေးလက်ယူလုပ်ဖို့အခြေအနေတစ်ခုဖြစ်ပေါ်စေခဲ့တာမျိုးပါတကယ်တော့ဒီလိုဖြစ်စဉ်တွေကအဆန်းတကျတော့မဟုတ်ပါဘူးအရင်စစ်ဆိုးရအုပ်ချုပ်ခဲ့တဲ့အနည်း20ကျော်ကာလမှလည်းခုလိုပဲဖြစ်ခဲ့ဘူးပြီးမောင်ခိုဖန်းစည်းရေးလုပ်ငန်းတစ်ချိန်မှအောင်မြင်မှုရခဲ့တာမဟုတ်ပါဘူ
းအရင်စစ်အစိုးရခေတ်ကဆိုရင်ကုန်ပစ္စည်းအုပ်စု70စုကအမျိုးအစားပေါင်းများစွာကိုတင်သွင်းခွင့်ကန့်သတ်ခဲ့လို့တရားမဝင်ကုန်ပစ္စည်းတင်သွင်းမှုအလွန်မြင့်တက်ခဲ့ပါတယ်။ဒီအခါမှာစစ်အစိုးရဟာနေဆက်ကုန်သွယ်မှုစစ်ဆေးတာကိုအကောက်ခွန်ဌာနတစ်ခုတည်းမလုပ်စေတော့ဘဲဌာနဆိုင်ရာအသီးသီးပါတဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်စေတာနေဆက်ကုန်သွယ်ရေးလမ်းတစ်လျှောက်စစ်ဆေးရေးဂိတ်အများအပြားချထားစစ်ဆေးစေတာလုပ်ကိုင်ခဲ့ပါတယ်။ဒါပေမဲ့လည်းအဂတိလိုက်စားမှုတွေကြောင့်အောင်မြင်မှုမရခဲ့ပါဘူး။နောက်ဆုံးဗိုလ်ချုပ်ကြီးခင်ညွန်းကသူထောက်လှမ်းရေးတပ်ဖွဲ့တွေဥဆောင်တဲ့နတ်ဆက်ကအဖွဲ့တွေထပ်မံဖွဲ့စည်းတာဝန်ပေးရခဲ့ပြန်ပါတယ်။အဲ့ဒီအဖွဲ့လဲအဂတိလိုက်စားမှုနဲ့ပြဿနာတွေပေါ်ပြီးနောက်ပိုင်းမှာစစ်ထောက်လှမ်းရေးအဖွဲ့ဖျက်သိမ်းခံရတဲ့အထိဖြစ်ပျက်ခဲ့တာကိုတွေ့နိုင်ပါတယ်။တရားမဝင်ကုန်စည်ကူးတန်းခွင့်နဲ့ပတ်သက်ရင်ခေတ်အဆက်ဆက်မှောင်ခိုဖမ်းအဖွဲ့ဖွဲ့ပြီးဖမ်းတာဂိတ်တွေဖွင့်ပြီးဆောင်ရွက်တာတကြိမ်မှအောင်မြင်မှုမရခဲ့ပါဘူး။အခုအစိုးရအဖွဲ့တွေလက်ထက်မှာတော့ငကုကစစ်စေးရိတ်ဂိတ်အားလုံးကိုဖျက်သိမ်းပြီးတဲ့နောက်တိတ်မကြခင်မှာမိုဘိုင်းတီးမ်တွေပြန်ဖွဲ့ရွေးရှားဂိတ်တွေဖွင့်ပြီးမှောင်ခိုပြန်ဖမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုယ်တိုင်းကအဂတိလိုက်စားမှုတွေရှိလာတိုင်တောခံရမှုတွေများလာတဲ့အတွက်အခုနောက်ဆုံးတော့အရင်အဖွဲ့တွေဂိတ်တွေလိုပဲဖျက်သိမ်းရတဲ့အခြေအနေထိပြန်ရောက်သွားရတာဖြစ်ပါတယ်
။ပြောရရင်မြန်မာနိုင်ငံမှာအောက်ခွန်မဲ့တရားမဝင်မှောင်ခိုတင်သွင်းမှုအကြီးကြီးလုံနေကြသူတွေဟာအစိုးရနဲ့နှိစက်တဲ့ခရိုနီအတိုင်းဝိုင်းလက်နက်ကိုင်အဖွဲ့စည်းတချို့ကုမ္ပဏီထောင်တရားဝင်ကုန်ပစ္စည်းနည်းနည်းပါးပါအသွင်းပြပြီးအများစုခိုးသွင်းနေတဲ့ကုမ္ပဏီကြီးတွေကအဓိကလုတ်ကင်နေကြတာပါသူတို့ကိုဖမ်းရစီရခက်ပါတယ်ဖမ်းဖို့စီးဖို့ကြိုးစားသူတွေဒုက္ခတော်ရောက်သွားနိုင်ပါတယ်တကယ်တကယ်ဖြစ်တင်တာကနေဆက်ကုံသွေးရေးကိုရောပင်လယ်ရေချောင်းကုံသွေးရေးကိုပါကြက်ကြက်မမတ်ထိမ့်သိမ့်နိုင်ဖို့ကြိုးစားတာအဂတိလိုက်စားမှုကိုစနစ်တကျတိုက်ဖျက်တာတွေလုံးမသာတရားမဝင်ကုံသွေးမှုညှို့နှဲသွားမှာဖြစ်ကြောင်းပါ
ဥစစ်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website မှာလည်းအသံဖိုင်နဲ့ရောစာသားနဲ့ပါဖတ်ရှုနားဆင်နိုင်ပါတယ်ရှင်။အခုအင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းကိုဖိတ်ခေါ်ပြရစီရှင်။
ဒီကရယူကောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွတ်တော်နေရအများစုကိုလက်လွတ်ရတာမှာဖြစ်ပါတယ်။ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတခုအနေနဲ့ပြည်ခိုင်ဖြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရပ်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလား။အရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့တဖြည်းဖြည်းမှေးမိန်သွားတော့မှလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
လင်းလိုက်ဆွေးနွေးကနေကိုစနေနေ့အင်္ဂါညပိုင်းတွင်မှပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြက်နေသေးတဲ့ကမ္ဘာတလွှားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ချိန်ရောက်လာပါပြီ။ကိုငင်းချက်နဲ့မက်ခင်ဖြူတို့ကတင်ဆက်ပေးထားပါတယ်ရှင်။
ဂျပန်နိုင်ငံအနောက်မြောက်ဘက်ဆေကန်းမြို့ဖြစ်တဲ့တိုယာမာမှာအီယာမာပြည်ကြီးငါးကြီးတကောင်ပေါ်လာခဲ့တဲ့အတွက်ဒီငါးကြီးကိုပင်လယ်ထဲပြန်ပို့နိုင်အောင်ဂျပန်အာဏာပိုင်တွေကြိုးပမ်းခဲ့ရပါတယ်။73ပေလောက်ရှည်တဲ့ပြည်ကြီးငါးကြီးဆေကန်းမှာရှာရှာပပရောက်နေတာကိုခရစ်စမတ်နေ့မတိုင်ခင်ကတည်းကငါးဖန်သမားတွေစတွေ့ခဲ့တာပါ။ရှာရှာပပကြီးမားတဲ့ပြည်ကြီးငါးကြီးကို
မှတ်တမ်းတင်ပြီးတပတ်လောက်အကြာမှာပင်လယ်ထဲကိုပြန်ရောက်အောင်ရေငုပ်သမားတစ်ယောက်နဲ့လမ်းပြပေးနိုင်ခဲ့ပါတယ်။လမ်းပြပေးတဲ့ရေငုပ်သမားကိုပြည်ကြီးငါကသူ့လက်တံတွေနဲ့ပတ်ပြီးညှစ်ဖို့ကြိုးစားခဲ့ပါသေးတယ်။ဂျပန်ငါဖမ်းသမားတွေရဲ့ပိုက်ကွန်ထဲမှာအေယာမပြည်ကြီးငါကြီးတွေအရင်တုန်းကလည်းမိခဲ့ဘူးပါတယ်။ဒါပေမဲ့အရှင်လက်လက်သွာလာနေတာကိုတော့ဒီတစ်ချိန်ပထမဦးဆုံးအနေနဲ့တွေ့မြင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ချီလီနိုင်ငံမြောက်ပိုင်းကမ်းခြေမှာတော့ငါးဖက်ပိုင်းနဲ့ညီပြီးကမ်းစစ်မှာတောင်းတင်လာတဲ့65ပေလောက်ရှိတဲ့ Blue Wave အမျိုးအစားဝိလာငါးကြီးကိုချီလီငါးဖက်သမားတွေရေတက်နဲ့ရက်တက်ဖွဲ့ဝင်တွေကပြန်ပြီးတော့ကယ်တင်ခဲ့ရပါတယ်။ဆန်ဒီယေဂိုနဲ့မိုင်1100ဝေးတဲ့မြောက်ပိုင်း El Colorado ကမ်းခြေမှာဒီဝိလာငါးကြီးကိုတွေ့တွေ့ချင်းငါးဖက်သမားတွေကအာမပိုင်းလူကိုအကြောင်းကြားခဲ့တာပါ။ဝိလာငါးကြီးကိုပင်လယ်ရေနဲ့ပိုင်းနဲ့ပြန်ရောက်အောင်၃နာရီလောက်ကြိုးပမ်းခဲ့ရပါတယ်။ဒီဝိလာငါးကြီးကိုငါးဖက်ပိုက်တွေနဲ့ချီဆက်လေတွေနဲ့ကမ်းကနေ9မိုင်လောက်အထိပင်လယ်ထဲရအောင်ပြန်ပြီးတော့ပို့ခဲ့ရတဲ့အကြောင်းချီလီရေတပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့နှစ်သစ်ကိုအခါသာမရနှစ်စဉ်ကျင်းပလေးရှိရဲ့ခွေးပြိုင်ပွဲကိုဒီတစ်ပတ်ထဲမှာကျင်းပခဲ့ပါတယ်။ခွေးတွေကိုပိုင်ရှင်နေတွင်အတူအပြေးပြိုင်ကိုင်းတယ်ဆိုပေမဲ့ရှုံးနိုင်တတ်မှတ်တာမျိုးမဟုတ်ပါဘူးခွေးတွေကိုအလှပြလမ်းလျှောက်ခိုင်းတဲ့ပွဲဖြစ်ပြီးတော့ဒီနှစ်ခွေးပိုင်ရှင်900လောက်ပါဝင်ရှင်ပြိုင်ခဲ့ကြပါတယ်တချို့ဒဏ်ရာရပြီးထိခိုက်ခဲ့တဲ့ခွေးတွေကိုလည်းအလှပြပွဲမှာတွေ့ရပါတယ်နှစ်လသားအရွယ်ကုန်ကားတစည်းချိတ်မိပြီးလက်ပြတ်သွားတဲ့ခွေးကိုသူကယ်တင်ပြီးမွေးခဲ့တဲ့အကြောင်းပိုင်ရှင်အမျိုးသမီးတို့ကပြောပါတယ်တချို့ကပိုင်ရှင်တွေမလိုချင်တော့လို့စွန့်ပစ်သွားတဲ့ခွေးတွေကိုအိမ်မှာမွေးထားကြတာဖြစ်ပါတယ်မက်ဒရစ်မြို့တော်ဟာခွေးတွေကိုတန်ဖိုးထားပြီးတိရိစ္ဆာန်ချစ်မြတ်နိုးတဲ့မြို့တစ်မြို့ဖြစ်အောင်ရည်ရွယ်ပြီးတော့ဒီခွေးပွဲတော်ကိုနှစ်စဉ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကဘာတလွားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။မကြခင်မှာတော့တနင်္လာနေ့မနက်ဖက်အစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ဒီကနေ့မနက်ပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါအောင်မယ်ရှင်
။အထင်ကြီးရရှိရပါတဲ့ရေကောင်းဆောင်ရှိတ်နီမာရ်အနီမာကို sorry အေဘီယာအစိုးရကကွပ်မြစ်လိုက်တဲ့အပေါ်ဒေါသထွက်နေကြတဲ့အီရန်နိုင်ငံသားတွေကမြို့တော်တေဟီရာမှာရှိတဲ့ sorry တန်ယုံကိုဝင်ရောက်တိုက်ခတ်ပြီးတရားမပြည့်ခင်မှာပဲ sorry အေဘီယာကအီရန်နဲ့တန်တမန်အဆက်အသွယ်ဖြတ်တောက်လိုက်ပြီးဖြစ်ပါတယ်။တန်တမန်ရေးဆက်ဆံရေးဖြတ်တောက်လိုက်တဲ့အကြောင်း sorry နိုင်ငံသားရေးဝန်ကြီးကတနင်္ဂနွေနေ့နောက်ပိုင်းမှာကြေညာလိုက်တာဖြစ်ပြီးအီရန်တန်တမန်နေအနေနဲ့48နာရီအတွင်း sorry နိုင်ငံတွေကနေထွက်ခွာသွားကြဖို့ပြောကြားလိုက်ပါတယ်။ sorry နိုင်ငံရဲ့လုံခြုံရေးကိုထိပါစေမဲ့အီရန်ရဲ့လှုပ်ဆောင်မှုတွေကိုစွန်းနီဘာသာဝင်အများစုနေထိုင်တဲ့ sorry နိုင်ငံအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံသားဝန်ကြီးကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဇာအီရှရီမြို့မှာရှိတဲ့အိန္ဒိယကောင်စီဝန်ရုံးကိုအမြင်ပသိတနတ်သမားတွေကတနင်္ဂနွေနေ့ကဝင်ရောက်တိုက်ခိုက်တာမှာအနည်းဝန်းကျင်မှာတနတ်တန်တွေအမြောက်တန်တွေနဲ့ဆူညံသွားတယ်လို့ဒေတာကန်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။ကောင်စီဝန်ရုံးတရှိရလမ်းတစ်ဖက်ချမှာရှိတဲ့အဆောက်အဦကနေတနတ်သမားတွေကဒုံးကျည်နဲ့စတင်ပစ်ခတ်တာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ဒီကနေ့ဟာမြန်မာနိုင်ငံဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တဲ့68နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။အစဉ်လာအဖြစ်ဇန်နဝါရီလ4ရက်နေ့မနက်4နာရီမိနစ်20မှာလွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်နဲ့အလံတင်ပွဲအခမ်းအနားကျင်းပလည်ရှိတာနဲ့အညီဒီကနေ့မနက်4နာရီမိနစ်20လောက်အချိန်ကနေပြည်တော်မှာရှိတဲ့မြို့တော်ခမရှိနဲ့ရန်ကုန်မြို့ရွှေဘုံဖျားအနီးမှာရှိတဲ့ပြည်သူ့ရင်ပင်တို့မှာအလံတင်ပွဲအခမ်းအနားတွေကိုမကြသေးခင်ကပဲကျင်းပပြုစီသွားပြီးဖြစ်ပါတယ်။နေပြည်တော်မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ဟာလွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်နဲ့ပူရှုသူပင်စီရင်ကျင်းပမှာဖြစ်ပြီးရန်ကုန်မြို့မှာတော့အန်အေဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဦးဆောင်ပြီးတော့လွတ်လပ်ရေးနေ့အခမ်းအနားကိုအဖွဲ့ချုပ်ရုံးချုပ်မှာကျင်းပမှာဖြစ်ပါတယ
်။ VOA American တိုင်းရဲ့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်။တနင်္လာနေ့6နာရီခွဲကညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုတော့လှိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.